Welcome to the Voice of America in Burmese.
ပြန်ပေါင်းကြွေးရတဲ့ညတညဖြစ်ပါသေးဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American အတန်ကနေ2022ခုနှစ်မေလ20ရက်ခြံစော်ပိုင်းနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9လိုမီတာ31 32နဲ့52တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါဒီညပိုင်းမှာနားဆင်ရမယ့်သတင်းတွေမှာတော့ရန်ကုန်အစီပိုင်းခရိုင်တရားရုံးမှာနိုင်ငံတော်ရှေ့ဝက်ချက်အဥပဒေနဲ့တရားစွဲခံထားရတဲ့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အမှုနဲ့ပတ်သက်ပြီး
အစီပိုင်းခရိုင်ကအမှုကိုပြောင်းသူပြားလွတ်သွားယူသွားတယ်ဆိုတော့အမားတို့ဆုံးကြိတ်မှာဘာမှမရှိဒီရုံးကအမှုမရှိတော့အမားတို့ဆုံးကြိတ်နဲ့ပြန်ချိန်ပေးပါအဲ့ဒီရုံးကဟို NGO ရော Video Conference နဲ့အဲ့ဒီအစီပိုင်းခရိုင်တရားသူကြီးကပြောလာတယ်
ဒေါက်ဆန်းစုကြည်ရဲ့ကျိုးဆောင်ရှင်နေသူဖြစ်တဲ့ဒေါက်ဆန်းမာလာညော့ပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်ရွေးကောက်ပွဲဆိုင်ရာဥပဒေချိုးပြင်ဆင်ဖို့ဆွေးနွေးမဲ့ UEC ရဲ့ပွဲပေါ်မှာရခိုင်နိုင်ငံရေးပါတီတွေရဲ့သဘောထားတခါချင်းပြည်နယ်ဟာခါမြို့မှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲနောက်ဆုံးအခြေအနေအပါဝင်နိုင်ငံတော်ကဒီနေ့နောက်ဆုံးဆန္ဒပြပွဲစတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ဒီခြားသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ဒီနေ့တိကျမှုတွေရှိနေတဲ့ကြားကပဲဆရာနာရှင်စန့်ကျင်တဲ့ဆန္ဒပြမှုတွေဒီကနေ့မှလည်းမြို့အတော်များများမှာဆက်ရှိနေပါတယ်။တချို့မြို့နယ်တွေမှာအရင်နေ့တွေကတည်းကတပိတ်စစ်ကြောင်းတွေအင်အားပိုများလာပါတယ်။ရန်ကုန်ကမာရွတ်မြို့နယ်တွေကလူငယ်တွေဥဆောင်တဲ့ပျောက်ကြားတပိတ်မှာလူငယ်တွေရာနဲ့ချီပြန်လည်ပါဝင်လာပါတယ်။ဆရာနာရှင်စနစ်ကိုအဆုံးထိတိုက်ထုတ်ဆန့်ကျင်သွားမယ်လို့လူငယ်တွေကကြွေးကြော်ခဲ့ကြပါတယ်။ဒါအပြင်တောင်တကုံနဲ့တင်ကန်းကျုံမြို့နယ်တွေမှာလည်းကြောက်ကြသပိတ်တွေလှုပ်ကြပါတယ်။နေ့စဉ်ဆန္ဒပြနေတဲ့မန္တလေးမြို့မှာလည်းတပ်ပေါင်းစုစစ်ကြောင်းတန်ခါသပိတ်စစ်ကြောင်းတွေအပြင်ဆန္ဒပြသပိတ်စစ်ကြောင်းတွေအရင်နေ့ကတည်းကပုံများလာပါတယ်။ဆရာနာသိမှုဆန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့ဒီနေ့သာရီတိုင်းလောင်းလုံမြို့နယ်မှာလည်းကျောင်းသားလူငယ်တွေဦးဆောင်ပြီးအစဉ်အလာမပြတ်ဒီကနေ့လမ်းမပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။
ဒီကိုရက်တက်တာဟာ
ဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာဒီကိုရက်တက်တာဟာနိုင်ငံရေးကျင်းသားများကိုညီဆောင်ရှောက်ရေးအသင်း AAPPB ကမေလ19ရက်နေ့မှာနောက်ဆုံးထုတ်ပြန်ထားတဲ့စာရင်းတွေအရဆရာနာရှင်စန့်ကျင်ရေလှုပ်ရှားမှုအတွင်းလူပေါင်း809ဦးသေဆုံးခဲ့ပြီး4154ဦးထိန်းသိမ်းခံထားရသလို1942ဦးဖမ်းဝရမ်းထုတ်ခံထားရပါတယ်ခင်ဗျာချင်းပြည်နယ်မင်းတပ်မြို့မှာလက်တလောဖြစ်ပေါ်နေတဲ့တင်းမာမှုတွေကြောင့်ဒေသခံအများအပြားနေရစွန့်ခွာထွက်ပြေးနေရပြီးအခက်အခဲတွေရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်မြို့မှာရှိတဲ့ပြည်တစ်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့တာမှာပြည်တစ်တန်ယုံသည်ချင်းပြည်နယ်ရှိလုံခြုံရေးနှင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေများကိုစောင့်ကြည့်လျက်ရှိပြီးအထူးစိုးရိမ်ပူပန်လျက်ရှိကြောင်းဖော်ပြထားပါတယ်။ဒါ့အပြင်စစ်တပ်မှမင်းတပ်နယ်မြေရှိအရသားများအားစစ်လက်နက်အင်အားအလွန်များပြားစွာအသုံးပြုတိုက်ခတ်ခြင်းသည်အကြမ်းဖက်မှုများကိုပုံမှုဆိုးဝါးစေပြီးအသက်ဆုံးရှုံးမှုများစွာနှင့်ထောင်ပေါင်းများစွာသောပြည်သူများကိုအိုးအိမ်ဆုံးခွာထွက်ပြေးစေခဲ့ကြောင်းရင်းနှင့်လျက်စစ်တပ်အားပြန်လည်ရရှိအောင်လုပ်ပေးခြင်းမှာအမြန်ဆုံးချက်ချင်းလိုအပ်မှုတစ်ခုဖြစ်ပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများကိုလည်းလိုအပ်လျက်ရှိသောပြည်သူများအားအမြန်ဆုံးပေးနိုင်ရေးမှာအရေးကြီးလျက်အမြန်ဆုံးလိုအပ်လျက်ရှိပါသည်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလကစလို့နိုင်ငံတကာနဲ့ကုန်သွယ်ရေးကဏ္ဍဟာတိတိတသာကြာဆင်းခဲ့ကြောင်းကနဦးထွက်လာတဲ့အစီရင်ခံစာမှာတွေ့ရတယ်လို့ဂျပန်အခြေစိုက်နီကီသတင်းမှာဖော်ပြထားပါတယ်။ကလတ်တမကကိုတင်ပြတဲ့ကုံစီစစ်စစ်မှုစင်းစရာတွေအရအမေရိကန်၊ကနေဒါနဲ့နယူးဇီလန်အပါအဝင်ကုံတော်ဘက်ရှစ်နိုင်ငံတို့ကမြန်မာနိုင်ငံကိုကုံစီတင်ပို့မှုဟာဖေဖော်ဝါရီလအတွင်း38ရာခိုင်နှုန်းကျဆင်းခဲ့တယ်လို့အဲ့ဒီနိုင်ငံတွေကိုမြန်မာဘက်ကကုန်ပစ္စည်းတင်ပို့မှုဟာလည်း900ခိုင်နှုန်းကျဆင်းခဲ့တယ်လို့ဆိုပါတယ်။အဲ့ဒီရှစ်နိုင်ငံဟာမြန်မာနိုင်ငံရဲ့ပို့ကုန်သွင်းကုန်ပမာဏစုစုပေါင်းရဲ့10ပုံ2ပုံရှိတယ်လို့ဆိုပါတယ်။အဲ့ဒီကုန်သွယ်ဘက်ရှစ်နိုင်ငံတွေကအမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်မှုကျဆင်းတဲ့နှုန်းကအများဆုံးဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကတန်ခါအရေးယူမှုတွေအလင်းများချမှတ်ခဲ့ခြင်းရဲ့ရလအဖြစ်နဲ့အမေရိကန်ကမြန်မာကိုကုန်စည်တင်ပို့မှု60ရာခိုင်နှုန်းကျဆင်းသွားခဲ့တယ်လို့မြန်မာဘက်ကအမေရိကန်ကိုတင်ပို့မှုဟာလည်း12ရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါတယ် Deo Soya Van Petro China International Company, Singapore Tana Wagane, Yama Sitago, Lay and Don Zide, Edila Dun Yang Chagar Esura, Yama Sitaya Dungon Zima, Tushia Jang, Rida Drema, Popia Tabare, Daha, Yamanangama Sitaga, February Lama, and I think a beer now by Parmazonjin, Yang Chajin, Lepchibare. เสียนาชินสร้างจีนลูกชายนี่จ้าเลยแต่การอุตสุริโกท้าวขันอาเป็นนี่เลยจังพิจารณ์เนี่ยแต่ในเรื่องการพูดเรื่องสิทธิ์ก็เลี้ยงเนี่ยบงเจตักขันมือเรื่องจุลนิเรศเรื่องเดินเนี่ยทุนนี่ราจาวหลังจากที่กรมนิริกาเนี่ยมาสิทธิ์ก็เลี้ยงต้องสียังชาบุวันเลี้ยงนี่จ้าละบ้างที่มุกเรศีเยลุลาเลเสียนาชินสร้างจีนตัวเรื่องอันนั้นเป็นอุตสุริโกที่อุตสุริยากันนักเวกันเนี่ยจอร์นักขันเป็นนี่เรศเรื่องวิบันพิอสุมือเรื่องทบปนนี่ราจาว คุณรู้เดียวนั่งกันเอาไปยินอาโกมันนี่เนี่ยมาสิทธิ์กูเลี้ยงสียังชาหมดเรียนทั่วละจีงาเดี๋ยวมาเยี่ยมาที่อุสุยาเย่ปังวันพัตเตมุปอเมื่อกุนทุกเสียทั้งมังปอปอลาบาร์เลยปัจจุบันนี้กรมนิยมยามันนั่งกันกูอะไรรู้เลี้ยงต้องสียังชาเลยสุดเด็ดเนี่ยพัตเตลูเดียวนั่งกันยายทานาพยองกันยาสาวลีจังอ่ะรอตัวนี้เนี่ยดีกิสากูตีจ้าตีชิตาจิมชิจังทับไปเมื่อเดียวนั่งกันหามยามันนั่งกันเนี่ยเลือดด้วยจ้าบีนู้นเนี่ยเป็นเจ้าชีวิตเมื่อผู้บ standing demo empty you don't net de la re lazy dungeon the tong 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 ya net dusty dungeon lay down logo if you tilawa sekanga de sin tin twin get a little subare nemasitaka ana thing like the kisa nepatalo tio suyabaka tiriyo weban pioso jimishire dre tio ha sitako nakwagani top and pinny the last re weban moody top on it up separate ကလဒမက အထွေထွေ ညီလာခံ အလဲကျသဘာပတိ Mr. Volkan Bosky ဟာ Bangladesh နိုင်ငံနဲ့ Pakistan နိုင်ငံတွေကို လာမဲ့ သတင်းပတ် အတွင်း သွားရောက်မှာ ဖြစ်ပြီး Bangladesh နိုင်ငံ ရ ဒုက္ခသည်တွေနဲ့ လည်း တွေ့ဆုံမှု စီစဉ်ထားတဲ့ အကြောင်း ကလဒမက က ပြောဆိုပါတယ်
While in Bangladesh, he will also travel to Cox's Bazar to meet with Rohingya refugees.
Islam Abba Malay Pakistan Tamarane Wunjijo Dogo Tweso Mo Mionitabi Nangajai Wunjine Atu Atu Nilagan Ye Kisari Ne Si Isinigo Na Unafet Sunijama Ejang Klotamaka Atu Nilagan Alleja Tabapati Piogunya Brandon Varma Ga ਮਨੀਗਾ ਤਰਿੰਦਾ ਸ਼ਿਲੇ ਮੈਂ ਮਾ ਪਿਓ ਸੋ ਤੋਰਾ ਵਾ ਬੰਗਲਾਦੇਸ਼ ਨੇ ਗਾਇਆ ਦੁਖਾ ਦੇ ਰੇਟੋ ਅਕੁੰਜੀ ਪੇਜਾ ਬੋ ਕੁਲਾਦਮਗਾ ਗਾ ਕਮਾ ਕਥਾ ਲੌਟੇ ਅਲੂਸ਼ਿਨ ਨੰਗਨ ਦੇ ਨੇ ਨੰਗਨਗਾ ਨੀਲਾ ਗਾ ਚਿੰਪਾ ਬੀ ਯੱਪਾਈ ਟਵੇ ਮਾ ਬੇ ਅਥੁਰੇ ਨੀਲਾ ਗਾ ਤਬਾ ਪਤੀ ਬੰਗਲਾਦੇਸ਼ ਕੋ ਤੋਆ ਯੌਕ ਦਾ ਵਾ ਬੰਗਲਾਦੇਸ਼ ਨੇ ਗਾਇਆ ਦੁਖਾ ਦੇ ਨੀਆ ਛਾ ਥਾ ਯੇ ਅਸੀ ਅਸੀ ਨੇ ਦੁਖਾ ਦੇ ਰੇ ਨੀਆ ਪਿਆਨ ਪੋ ਨਾ ਯੇ ਅਚੇ ਨੀ ਦੇ ਕੋ ਬੰਗਲਾਦੇਸ਼ ਅਸੋਯਾ ਆਨਾ ਬਾਈ ਨੀ ਨੇ ਸੁਨੇ ਮੇ ਲੋ ਮਿਓ ਲਿਨ ਯਾ ਬਾਰੇ ਮਿਮਾ ਨੰਗਨ ਬੱਕ ਗਾ ਰੋਇਨਿਆ ਸੋਰੇ ਅਤੋਂ ਨੋਂ ਕੋ ਲੱਖਾ ਮਥਾ ਦੇ ਲੋ ਦੁਖਾ ਦੇ ਨੀਆ ਪਿਆਨ ਪੋ ਯੇ ਅਸੀ ਅਸੀ ਨੇ ਲੇ ਯੱਟਾ ਨੀ ਬਾਰੇ ဒီ ချိန် မှာ ရိုဟင်ဂျာတွေရဲ့ အကြက်တဲကို မမိကြဖို့နဲ့ ဒုက္ခသည်တွေကို ကူညီ ထောက်ပံ့ဖို့ အလူငွေ တန်း 1000 နီးပါး အကူအညီရရေး ကုလသမဂ္ဂ အဖွဲ့အစည်းတွေက စူးစမ်းနေကြပါတယ်ခင်ဗျာ
ဒီ American တန် ညဘက် မြန်မာဘာသာ အစီအစဉ်တွေကို ညပိုင်း 9:00 ကနေ 10:00 အထိ 5.32 kHz 9383 5.32 kHz 9303 5.52 kHz 9885 တို့ဖြင့်စနေတိုင်းတွင်မှာ 5.190 kHz 1505 ကနေပြထုတ်လွှင့်ပေးနေပါတယ်ရှင်။ဒေတာရင်းနေညပိုင်း
VOA American စံရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။အရှေ့လေပိုင်းရေပြင်သစ်ရဲ့ကုလသမဂ္ဂလူကြိုးရေးကောင်စီမှဂျိုးပန်းချက်ကို American ဘက်ကပယ်ချလိုက်ပါတယ်။ လုံခြုံရေးကောင်စီဆုံးဖြတ်ချက်ချရေးပြင်သစ်ကလုံပန်းနေတာကအစ်စရေးနဲ့ပါလက်စတိုင်းကြားအကြမ်းဖက်မှုရောချရေးကိုပိုဆိုးသွားစေနိုင်တာမို့မထောက်ခံပါဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်အဖွဲ့ကမနေ့ကပြောလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါသောမတ်စ်ဂရင်းထရီကအခုလောလောဆယ်မှာလူသိရှင်ကြားရှင်ကြားချက်ထုတ်တာကလက်ရှိအကြက်တဲကိုအထောက်အကူပြုမှာမဟုတ်ဘူးလို့ကော Yamitugo, Jinanga Nine, Lodekosi, Po Nego, Maniga, Chamuke, Pima Gulu, Jampio, Kedalu, Tanamandega, Suvale, Timu Janema, a Jampa Taka Muri, Chachinja Fu, Downsu Tabi, Yata Chimatugo, Rocket Dongi, Dune, Canada, Pole, Kanga, Shocharabare, Tabime, Padu Lechagura, Dija, Master Sere Tabau, Tabi, Yatarigu, Kawa, Pibune, Nanga Lutishi, Yuejane, Israel, Palestine, Yin, Sunuke, Nijang, and Sinu, Chansabule, လူကြိုးရေးကောင်စီမူကြမ်းထဲမှာတိုက်တွန်းထားတယ်လို့ Writer သတင်းဌာနကဆိုပါတယ်ခင်ဗျာ။ဥရောပကော်မရှင်ကြီးကအဖွဲ့ဝင်နိုင်ငံတွေမှာကိုဗစ်ကာကွယ်ဆေးအစာနှေးတယ်လို့ဝေဖန်ခံခဲ့ရပေမဲ့အခုတော့အောင်မြင်နေပါပြီလို့ကြေညာလိုက်ပါတယ်။ EU ဥရောပသမဂ္ဂရဲ့ကိုဗစ် -19 ကာကွယ်ဆေးထုတ်လုပ်ငန်းအရှိန်တက်လာနေပြီးအမေရိကန်ကပါအမိလိုက်နေပါပြီလို့ EU ကော်မရှင်ကြီးကဒီနေ့ပြောလိုက်တာပါ။ EU ကော်မရှင်ကြီးအာဆူလာ ဗွန်ဒါ လီယန်ကEU နိုင်ငံတွေအနေနဲ့ဇူလိုင်လမကုန်ခင်အထိအရွယ်ရောက်သူပေါင်း80ရာခိုင်နှုန်းကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့ပြင်ဆင်ထားတယ်လို့ဆိုလိုက်ပါတယ်။ EU ကော်မရှင်ကြီးကဆက်ပြီးအခုလိုကာကွယ်ဆေးထိုးဖို့ရည်မှန်းထားတဲ့လူပမာဏကအမေရိကန်ရည်ရွယ်ထားတာနဲ့ထပ်တူနီးပါးပါပဲလို့ဆီလိုဝဲတစ်ခုမှပြောလိုက်ပါတယ်။ဒါအပြင် EU ရဲ့ကာကွယ်ဆေးလုပ်ငန်းအပေါ်ဝေဖန်နေကြသူတွေကောင်းတဲ့ထည့်ထားတင်တာက EU အနေနဲ့အဖွဲ့ဝင်နိုင်ငံတွေအတွင်းမှာထိုးတဲ့ကာကွယ်ဆေးပမာဏအတိုင်းကြည်ပကိုလည်းတန်း120တင်ဖို့ကူညီပေးခဲ့တဲ့အချက်ပါလို့အမေရိကန်ရဲ့ကြီးတင်ကိုပြန်ထောက်ပြခဲ့ပါတယ်။ဒါအပြင်တခြားနိုင်ငံတွေအနေနဲ့ကြည်ပနိုင်ငံတွေအတွက်အလေးမထားပဲကိုယ်တိုင်ပြည်အတွက်ပဲကိုယ်ကာကွယ်ဆေးလုံးပန်းနေချိန်မှာ EU ကတော့ကမ္ဘာကြီးကနေဖယ်ခွာမနေပဲကိုယ်ကာကွယ်ဆေးရည်မှန်းချက်ကိုလည်းပြည့်အောင်ဆန့်ဆောင်နိုင်မှာပါလို့ထပ်ထောက်ပြခဲ့ပါတယ်ခင်ဗျ။ကမ္ဘာဖလားခြေစစ်ပွဲအတွက်မြန်မာအသင်းနဲ့ကစားတဲ့နေရာမှာဂျပန်နိုင်ငံအနေနဲ့ပြည်ပမှာကစားနေကြတဲ့ဘောလုံးသမားတွေနဲ့ပဲကစားသွားမယ်လို့ကြေညာလိုက်ပါတယ်။ဂျပန်ပြည်တွင်းကဘောလုံးကစားသမားတွေမအားတာကြောင့်ဥရောပမှာသွားကစားနေကြတဲ့ဂျပန်ဘောလုံးသမားတွေကိုပဲပေးကစားဖို့ဂျပန်ဘောလုံးသင်းမန်နေဂျာကဒီနေ့ပြောလိုက်တာပါ။ဂျပန်မန်နေဂျာဟာဂျီမီမိုရီယာစုကလာမယ့်အပတ်ဂျပန်မှာကျင်းပမယ့်ဒီမြန်မာနဲ့ပွဲမှာဂျပန်ပြည်တွင်းမှာပေးပွဲဂျေလီမှာကစားတဲ့ဘောလုံးသမားတွေမအားတာကြောင့်ပါလို့ရှင်းပြပါတယ်။တကယ်တော့အရင်မတ်လမှာစီစဉ်ထားခဲ့တဲ့ဒီကမ္ဘာဖလားခြေစစ်ပွဲဟာမြန်မာနိုင်ငံနဲ့ဆက်ရနာသင်ခဲ့တာနဲ့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကလည်းကိုသတ်မှတ်ထားတဲ့ရင်မှာမကျင်းပနိုင်တာကြောင့်အပြောင်းအလဲတွေပြန်လုပ်ခဲ့ရတာကြောင့်လည်းအခုလိုဖြစ်သွားခဲ့ရတာပါဂျပန်အသင်းအနေနဲ့ပြီးခဲ့တဲ့ခြေစစ်ပွဲမှာမွန်ဂိုလီးယားအသင်းကို14ဂိုးဂိုးမရှိနဲ့အပြတ်အသတ်အနိုင်ကျဲခဲ့ပြီးမှမြန်မာအသင်းကိုလည်းအလားတူအပြတ်အနိုင်ယူသွားမှာပါလို့မန်နေဂျာမော်ရီယာစုကကြေညာခဲ့ပါတယ်ဒါအပြင်အခုလိုခြေစစ်ပွဲတွေတစ်ခုပြီးတစ်ခုအနိုင်ယူဆက်အရှင်တက်စေပြီးနောက်ဆုံးဖိုင်နယ်ခြေစစ်ပွဲအထိပါပြင်ဆင်နေတယ်လို့လက်ရှိခြေစစ်ပွဲ၅ပွဲလုံးနိုင်ရကနောက်လာမယ့်၃ပတ်တွင်တာဂျီကစ္စတန်၊ခါဂျစ္စတန်၊ဂျမေကာနဲ့ဆာဗီယာတို့နဲ့ကစားဖို့ရှိတဲ့ဂျပန်အသင်းကဆိုပါတယ်ခင်ဗျ။အိန္ဒိယမှာတော့ပြီးခဲ့တဲ့မုန်တိုင်းကြောင့်တိုက်ဆုံးသူအရေအတွက်တိုးလာနေချိန်မှာနောက်ထပ်မုန်တိုင်းကြီးတစ်ခုလည်းနိုင်ငံအရှိတ်ဘင်္ဂလားပင်လယ်ပေါ်မှာအရှင်ယူနေပြန်ပြီလို့မိုးလေဝသခန့်မှန်းသူတွေကဆိုပါတယ်။အိန္ဒိယနိုင်ငံနောက်ပိုင်းကိုဆယ်စုနှစ်တွေအတွင်းအပြင်းထန်ဆုံးဆိုက်ကလုန်းမုန်တိုင်းဝင်ခဲ့ပြီးသေဆုံးသူအနည်းဆုံး130ရှိလာနေချိန်မှာမြန်မာနဲ့ထိစပ်နေတဲ့ဘင်္ဂလားပင်လယ်အော်ဘက်မှာပါအခုလိုထပ်တည်ပေးမှုနဲ့ကျွလာရတာပါသိပ္ပံပညာရှင်တွေကလည်းအခုလိုလူနေထူထပ်တဲ့ဒေသတွေမှာကိုဗစ်ဒဏ်ခံရခြင်းဆိုက်ကလုန်းတွေလည်းမကြာခဏဝင်ရောက်ပြီးပိုပြင်းထန်လာနေရတာကကမ္ဘာရာသီဥတုပြောင်းလဲပြီးပင်လယ်ပူချိန်ပိုတက်လာတာကြောင့်ပါလို့ထောက်ပြနေပါတယ်တကယ်တော့လူအသေးကြီးများစေခဲ့တဲ့ဆိုက်ကလုန်းတောက်တဲ့တနင်္လာနေ့မှာကမ်းခြေကိုရောက်မလာခင်ကမိုးကြီးတောင်ကျရေးကျကလေပြင်းတွေနဲ့တိုက်ခတ်ပြီးနိုင်ငံနောက်ပိုင်းနဲ့တောင်ပိုင်းမှာလူ20သေခဲ့ရပြီဖြစ်ပါတယ်။တနင်္လာနေ့နောက်ပိုင်းကဂူဂျာရတ်ပြည်နယ်ကိုတနအိလေတိုက်နှုန်းမိုင်130နဲ့ဝင်ရောက်လာခဲ့တဲ့အရှင်မုန်တိုင်းကြောင့်သစ်ပင်ကြီးတွေနဲ့ဗရင်းပေါက်တွေကွဲလူပေါင်းများစွာမိကျက်လက်ခဲ့ကသိဆုံးသူလည်းတစ်ဖြည်းဖြည်းများလာနေခဲ့ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုဝင်းမင်းတို့ညင်ညာပေးကြတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မွားတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အမှုသတင်းနဲ့စတင်ပါတယ်နိုင်ငံတော်ရှုဝတ်ချက်ဥပဒေပုံမှန်31ကငယ်နဲ့ရန်ကုန်မြို့မှာတရားစွဲဆိုခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အမှုကိုပြည်ထောင်စုတရားလွတ်တော်ချုပ်ကလွှဲပြောင်းယူသွားတာကြောင့်ဒီနေ့ရုံးချိန်မှာအမှုမချနိုင်ခဲ့ပါဘူး။နေပြည်တော်မှာတရားခွင်ကိုတောင်းဆန်းစုကြည်လူကိုယ်တိုင်လာမဲ့ဈာနာပွဲကိုလည်းတနင်္လာနေ့မေလ24ရက်နေ့မှာစတင်တော့မှာဖြစ်ပေမဲ့အခုချိန်ထိတော့ရှေ့နေနဲ့တွေ့ဆုံခွင့်တိုင်ပင်ခွင့်မရသေးပါဘူး။ဒီချိန်နေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုမတ်ခင်ဖြူလေးကပြောပြပေးမှာဖြစ်ပါတယ်ဗျာ။
နိုင်ငံတော်လူဝတ်ချက်အုပ်ဝေပုံမှ31ကငယ်နဲ့ဒေါ်ဆန်းစုကြည်ကိုရန်ကုန်မြို့မှာတရားစွဲဆိုထားတဲ့အမှုအတွေ့ဒီနေ့ရန်ကုန်ရှိပိုင်းခရိုင်တရားရုံးမှာရုံးချင်းရှိပေမဲ့လည်းတရားမှုကိုပြည်တော်စုတရားလွှတ်တော်ချုပ်ကတောင်းယူသွားတာကြောင့်ရှိပိုင်းခရိုင်တရားရုံးမှာအမှုမရှိတော့တဲ့အတွက်မကြားနာနိုင်ခဲ့ပါဘူး
ပြောင်းစုတရားလွှတ်တော်ချုပ်ကအမှုကိုယူသွားတယ်ဆိုတာဘာအသေးပဲလဲဆိုတာအသေးအချာမပြောနိုင်ဘူးလို့ရန်ကုန်ကဒေါက်ဆန်းစုကြည်ရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေအဖွဲ့ကဒေါက်ဆန်းမာလာညွန့်ကပြောပါတယ်။အချိန်နဲ့ရုံတင်ရနေမှာဟိုအစ်ဘန်ကန်ရအမှုကိုပြောင်းစုတရားလွှတ်တော်အယူယူသွားတယ်ဆိုတော့အမားတို့ဆုံးတိတ်မှာဘာမှမရှိဘူးဒီရုံကအမှုမရှိတော့အမားတို့ရုံတိတ်မဲ့တ ပြီးတော့မှအန်ဒီနောက်ဆုံးဘာပြောချင်သေးလဲလို့သူကသွားအောင်ဆက်စုပြီးမေးတဲ့အခါကျတော့မှအန်ဒီရဲ့ရှင်းနေငါရောက်လုံးနဲ့တွေ့ပြန်ပါလေလို့သူကလုပ်ပြောတယ်။ပုံမှန်ပြမလဲဆိုတာတော့အမလည်းအဲ့ဒါတော့ကျွန်တော်မပြောတော့မပြောတတ်ဘူး။သုံးရက်နေ့တိုင်းတော့တကူကူတော့ဟိုကဖြစ်မှာမဟုတ်တယ်မှာ။ဒါနဲ့မှာတော့သူတို့ဘယ်လိုစီစဉ်မယ်ဆိုတော့အမတို့ကဒီသုံးရက်နေ့ရုံးချင်ကတော့အမအခြေတိုင်း
ရှိခဲ့ရတဲ့ဆက်ရွက်စတန်းအနေနဲ့ပတ်သက်ပြီးတော့ဒေါ်စန်းစုကြည်ကိုနိုင်ငံတော်လှုပ်ဝက်ချက်အဥပဒေပုံမှ31ခန်းနဲ့ရန်ကုန်မှာတရားစွဲထားတာပါ ရန်ကုန်ကအမှုကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကလုတ်ပိုင်ခွင့်နဲ့တောင်းယူသွားတာကြောင့်နောက်ယုံချင်းတွေကိုမူလစွဲဆိုထားတဲ့ဒီရန်ကုန်အရှိပိုင်းခရိုင်တရားရုံးမှာစစ်ဖြစ်မစစ်ဖြစ်ဆိုတာရှင်းရှင်းလင်းလင်းမသိရပါဘူးစစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ၁ရက်နေ့ကဒေါ်စန်းစုကြည်ကိုဖမ်းဆီးပြီးနေပြည်တော်နဲ့ရန်ကုန်မှာစုစုပေါင်းအမှုပေါင်း9ခုနဲ့တရားစွဲထားတာပါနေပြည်တော်မှာပုံမှန်5ခုနဲ့အမှုက6ခုနောက်ရန်ကုန်မြို့မှာတော့ပုံမှန်1ခုနဲ့အမှု1ခုစုစုပေါင်းအမှု9ခုရင်ဆိုင်နေရတဲ့ဒေါ်စန်းစုကြည်ဟာအခုအချိန်ထိသူ့ရဲ့ရှေ့နေတွေနဲ့တွေ့ဆုံဆွေးနွေးခွင့်မရသေးပါဘူးနေပြည်တော်ကအမှုတမှုကတော့သမရဦးဝင်းမြင့်နောက်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အမှုတွေတွေဖြစ်ပါတယ်သူတို့အားလုံးအကျိုးဆောင်ရှေ့နေတွေနဲ့တွေ့ဆုံခွင့်မရကြသေးပါဘူး။နေပြည်တော်ကဒေါ်စန်းစုကြည်ကိုအကြေကျုပ်ချထားတဲ့သူ့နေအိမ်ရှေ့နားမှာအထူးတရားရုံးတစ်ခုလုပ်ပြီးမေလ24ရက်ရုံးချင်းကြရင်အွန်လိုင်းကမဟုတ်ဘဲနဲ့လူကိုယ်တိုင်လာရောက်ကြားလာဖို့တရားသူကြီးကညွှန်ကြားထားပါတယ်။တနင်္လာနေ့ရုံးချင်းကိုရှေ့နေတစ်ဖွဲ့လုံးတက်ဖို့စီစဉ်ထားတာနဲ့ပတ်သက်လို့ဒီရှေ့နေအဖွဲ့ထဲမှာပါတဲ့ဒေါ်မင်းမင်းစိုးကအခုလိုပြောပါတယ်
။ပုံမှန်ဆိုရင်တော့ကျွန်တော်တို့အခုဒီပါဝါတင်ထားတဲ့ရှေ့နေတွေအကုန်လုံးကဝင်လို့ရပါပြီချင်းအခုလောလောဆယ်ဆယ်ကျွန်တော်တို့သွားကြမှာကတော့တမရဲဆောက်ခက်မောင်စော်ရဲအဲရန်ကုန်မှာရန်ကုန်ရှေ့နေဖြစ်တဲ့ကြောက်ကြည့်ဝင်းနဲ့ကျွန်တော်တို့စမ်းမလာညုံအပြင်ကိုကျွန်တော်တို့နေပြည်တော်မှာရှိတဲ့ဦးတက်မောင်ဆိုတဲ့ရှေ့နေကျွန်တော်တို့၅ဦးကတော့သွားမှာပါချင်းတခြားအမှုတွေနဲ့တော့မတူဘူးပေါ့နော်ကျွန်တော်တို့ကဒီအခုအနေထားမှဆိုရင်ဘယ်လိုစိန်ခေါ်မှုတွေ့ရလဲဆိုကျွန်တော်တို့ဒီအမှုလိုင်းဆဲတဲ့အခါမှာအဲဘယ်လိုခုခံမလဲဆိုတဲ့ခုခံချေပိုင်ရန်ကြောင်ဆဲတဲ့အခါမှာကျွန်တော်တို့အခက်အခဲရှိတာပါချင်းအဲဒါမဲ့တွေ့ရပြီဆိုတဲ့အခါမှာတော့ဒါတမျိုးကြောင်သွားမှာပေါ့နော်အခုလောလောဆယ်ဆယ်မှာကျွန်တော်တို့လမ်းကြောင်ဆဲဖို့အတွက်ကတော့တော်တော်လေးခက်ခွဲရှိပါတယ်ချင်
းဒေါ်စန်းစုကြည်ကိုစုစုပါအမှုခုနှစ်မှုဆွဲဆိုထားပေမဲ့အမှုတွေကိုစတင်စစ်ဆေးတာမရှိသေးတဲ့အပေါ်မှာဒေါ်စန်းစုကြည်ကမေးခွန်းထုတ်ထားပါတယ်တနင်္လာနေ့ရုံချင်းကြရင်အမှုတွေကိုစတင်စစ်ဆေးမလားဆိုတာကိုမပြောနိုင်သေးဘူးလို့အမှုလိုက်ရှင်းတွေကပြောပါတယ်။ဒေါ်စန်းစုကြည်ဟာပို့ကုံတွင်းကုံဥပဒေပုံမှ၈ဆက်သွယ်ရေးဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုပ်ဆောင်မှုဆိုင်ရာဥပဒေပုံမှ905ခါခွေနိုင်ငံတော်ကြီးညိုပြက်အောင်လှုံ့ဆော်မှုဥပဒေပုံမှ114ခါကြီးအပြင်တဘဝဘေးအန္တရာယ်ထိမင်းကာကွယ်ရေးဥပဒေပုံမှ25နဲ့အမှုက2မှုစုစုပေါင်းနေပြည်တော်မှာတင်အမှု6မှုနဲ့ဒေါန်ဆန်းစုကြည်တရားရင်ဆိုင်နေရတာပါနိုင်ငံတော်ကြီးညိုပြက်အောင်လှုံ့မှုဥပဒေပုံမှ114ခါကြီးနဲ့အမှုမှာဒေါန်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကအမှုတရွဲတဲ့ဖြစ်ပါရဲ့ရှင်
မကင်ဖြူရေးပြောပြတော့တာဖြစ်ပါတယ်အခုတစ်ခါတော့ရွေးကောက်ပွဲကော်မရှင်ကလုံမဲ့ပွဲပေါ်မှာရခိုင်ပါတီတွေရဲ့သဘောထားကိုပြောပြကြပါတယ်ရွေးကောက်ပွဲဆိုင်ရာဥပဒေတချို့ပြင်ဆင်မဲ့ကိစ္စဆွေးနွေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကဖိတ်ကြားထားတဲ့ပွဲကိုစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ရခိုင်မျိုးသားပါတီ ANP ကတက်ရောက်မှာမဟုတ်ဘူးလို့ပါတီပြောခွင့်ရကပြောပါတယ် ANP ပါတီကမတက်ပေမဲ့ဒေါက်တာအေးမောင်ဦးဆောင်တဲ့ရခိုင်ဦးဆောင်ပါတီ AFP ကတော့ဒေါက်တာအေးမောင်ကိုယ်တိုင်တက်ရောက်မှာဖြစ်ပါတယ်ရန်ကုန်ကလာတဲ့ဒီသတင်းပြည်စုံကိုကိုငင်းညာပြောပြပေးမှာဖြစ်ပါတယ်ဗျာ
လွတ်တော်မှာလူဦးရေအချိုးကျကိုစားပြုနိုင်ရေးနဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတချို့ကိုပြင်ဆင်ဖို့အတွက်နိုင်ငံရေးပါတီတွေကိုရှင်းလင်းပြောပြဖို့အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကအသစ်ဖွဲ့စည်းထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကနိုင်ငံရေးပါတီတွေကိုဖိတ်ကြားထားပါတယ်နေပြည်တော်မှာမနက်ဖြန်လုံးမဲ့ဒီပွဲကိုတက်ရောက်နိုင်မှာမဟုတ်ဘူးလို့ရခိုင်မျိုးသားပါတီ ANP ကပြောပါတယ်နောက်ဆက်ကစစ်ကောင်စီထဲမှာANB ပါတီပြောခွင့်ရဒေါ်အေးနုစိန်ကအဖွဲ့ဝင်ဖြစ်ပါဝင်ပါတယ်အခုလိုပါဝင်နေပေမဲ့လည်းပါတီဘက်ကတောင်းဆိုချက်တွေကို ဒီနေ့ကျွန်တော်တို့ရဲ့အချိုးကျကိုစားပြုနိုင်ရေးနဲ့ရွေးကောက်ပွဲဆိုင်ရာဥပဒေကြီးစေကောင်စီကမလိုက်လျောတာကြောင့်စေကောင်စီနဲ့ဆက်လက်မပူးပေါင်းဖို့တိုက်တွန်းပြောဆိုမှုတွေရှိနေချိန်မှာစေကောင်စီကစီစဉ်တဲ့ပွဲကိုမတက်ဖို့ဆုံးဖြတ်တာဖြစ်ပါတယ်။ဒါပေမဲ့လည်း AMB ပြောခွင့်ရဥပဒေတန်ကတော့ယူဝီစီဖိတဲ့ပွဲမတက်တာတပိတ်မှောက်တာမဟုတ်ဘူးလို့ပြောပါတယ်။တင်မှုပွဲအခုတာပွဲအရာပေါ့နော်
သူတို့စီကကျွန်တော်အဆင့်ကြားတာရယ်ပြီးတော့ဒီပါတီဥက္ကဋ္ဌအင်တာဗျူးတစ်ခုမှာတွေ့တာရယ်အချက်တွေကိုအချိန်ခံသုံးသပ်ပြီးတော့ပြောရရင်ပေါ့အဲအဲ့ဒီစီဝေးကိုတချို့ကလည်းဒီစစ်ကောင်စီကိုဟောနော်ဟိုတပိတ်မှောက်တဲ့အနေနဲ့မတက်ဘူးဆိုတော့အဲသဘောထားကွန်မန့်တွေပေးကြတာပေါ့အဲဒါမဲ့အခုနကပြောဆိုချက်တွေအရတော့ကျွန်တော်တို့ဒီမိမိရဲ့ပါတီရဲ့အခြေအနေရပေါ့နော်ဟောဒါပါတီတွင်းမှာ
ခက်ခဲပြီပေါ့။နောက်ပြီးတော့တော်ရေးလာရေးအရှင်မပြေမှုတွေကအစကျွန်တော်ပြောခနဲ့ကျုံစာကြီးတက်ရောက်ဖို့မလွယ်ဘူးဆိုတဲ့သဘောထားတော့သိရပါတယ်။နောက်ဆက်ကလုတ်တဲ့ယူစီကလုတ်တဲ့အစီအဝေးမို့လို့မတက်ဘူးဆိုတဲ့အသေးပဲတော့မဟုတ်ပါဘူး။ပါတီရဲ့အခက်အခဲတစ်စုံတစ်ရာအခက်အခဲကြောင့်မတက်တာလို့ပဲကျွန်တော်သိရပါတယ်ခင်ဗျာနော်။ရခိုင်ပြည်နယ်ထဲမှာလူလူထောက်ခံမှုအများဆုံးရထားတဲ့ရခိ
ပြည်သူတွေကျွန်တော်တို့ရဲ့ပြည်သူတွေကျွန်တော်တို့ရဲ့ပြည်သူတွေကျွန်တော်တို့ရဲ့ပြည်သူတွေကျွန်တော်တို့ရဲ့ပြည်သူတွေကျွန်တော်တို့ရဲ့ပြည်သူတွေကျွန်တော်တို့ရဲ့ပြည်သူတွေကျွန်တော်တို့ရဲ့ပြည်သူတွေကျွန်တော်တို့ရဲ့ပြည်သူတွေကျွန်တော်တို့ရဲ့ပြည်သူတွေကျွန်တော်တို့ရဲ့ပြည်သူတွေကျွန်တော်တို့ရဲ့ပြည်သူတွေကျွန်တော်တို့ရဲ့ပြည်သူတွေကျွန်တော်တို့ရဲ့ပြည်သူတွေကျွန်တော်တို့ရဲ့ ANP party ကမူကိုအရှိခံထားတဲ့ပုံစံမျိုးဟောက်မနေပြင်းနဲ့ပါတီမှာလက်ရှိအရှင်ကြီးစားပေါင်းတွေကလက်ရှိရှင်ကြီးကဒီဟောပေါ့နော်ဒီလူချင်းချင်းရဲ့ဇာတိကဒီတယောက်နဲ့တယောက်ဇာတိကအင်အားပြန်ဆန်မှုတွေကခုတ်ရှင်ကြီးကျွန်တော်တို့ဟိုမြင်နေရတယ်အဒီကန်ဒါဆက်ပြီးတော့သွားမယ်ဆိုလို့ရှိရင် ANP ကအခုကြံတဲ့လူတွေတော့ထပ်ပြီးတော့ဟိုထပ်ပြီးတော့ကျွန်တော်တို့ကိုင်းနိုင်တဲ့အခြေအနေမျိုးမြင်နေရတယ်ပေါ့နော်။ဘာကြောင့်ဆိုတော့အခုစစ်ကောင်စီနဲ့ပေါင်းလိုက်တဲ့အခါမှာတချို့ကဒီတချို့ကနေပြီးတော့ဟိုမပေါင်းတော့ဘူးဆက်ဆက်မလောက်တော့ဘူးဆိုပြီးတော့ဟိုထောက်ပြန်တယ်။အဲ့ဒါကိုပဲဒီမူဝါဒရေးရာဥဆောင်ကော်မတီကလူတချို့ကဒါတရားမဝင်ဘူးဆိုပြီးတော့ပြန်ပြောတာမျိုးရှိကလေးကဒီရှိတဲ့မူဝါဒရေးရာဥဆောင်ကော်မတီအပါအဝင်အဲဒီဒေသရှင်ရှန့်နိုင်တဲ့လူကိုယောက်ချင်းမှာကိုနိုင်ကအများကြီးကိုင်းနေတယ်ဆိုတာကျွန်တော်တွေ့တယ်ပေါ့နော်။ဒါကANP party ရဲ့ဟိုဖြစ်တယ်မှုလို့ပဲပြောရမှာပေါ့စာကြီးကကွေးလာတာဒီနှစ်ထိပါပဲ
စစ်ကောင်စီမှာအဖွဲ့ဝင်ဖြစ်ပါနေတဲ့ဒေါ်အင်းနုစင်ရဲ့ ANP party က UEC ရဲ့မင်းဖြန်ကပွဲကိုမတက်ပေမဲ့ဒေါက်တာအေးမောင်ဦးဆောင်နဲ့ရခိုင်ဦးဆောင် AFP party ကတော့တက်ရောက်မှာပါဒေါက်တာအေးမောင်ကိုတိုင်ဆွေးနွေးပွဲတက်ရောက်မှာဖြစ်ပေမဲ့လည်းပါတီအနေနဲ့တီးခြားဆွေးနွေးစရာမရှိသလိုအစည်းအဝေးကနေတစုံတရာမျှော်လင့်ထားတာမရှိဘူးလို့ရခိုင်ဦးဆောင်ပါတီပြောခွင့်ရဦးကျော်စောဦးကပြောပါတယ်
အဲ့ဒီမှာပေါ်ပေါက်တဲ့ကိစ္စတွေကိုမူတည်ပြီးတော့ဆွေးနွေးတော့ပါလိမ့်မယ်ကျွန်တော်တို့ကိုယ်စားလှယ်ဒေါက်တာအေးမောင်အနေနဲ့ပေါ့သူဆွေးမရှိပါဘူးခင်ဗျာတူတူရရမှမျှော်လင့်တော့ဘူးခင်ဗျာ
ဒေါက်တာအေးမောင်ဦးဆောင်တဲ့ရခိုင်ဦးဆောင်ပါတီ AFP အနေနဲ့စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုတွေအခုချိန်ထိတော့မတွေ့ရသေးပါဘူးပါတီဥက္ကဋ္ဌဖြစ်တဲ့ဒေါက်တာအေးမောင်ဟာပြီးခဲ့တဲ့ NLD အစိုးရလက်ထက်ကနိုင်ငံတော်ပုံကံမှုနိုင်ငံတော်အကြီးညိုပြက်စီမှုစတဲ့ပုံမှတ်တွေနဲ့ထောင်ဒဏ်20ချမှတ်ခံခဲ့ရပြီးအနာတိန်စစ်ကောင်စီလက်ထက်ပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကလူငယ်ချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာခဲ့ပါတယ်။စစ်ကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ဖြစ်ပေမဲ့လည်းလုပ်ငန်းသဘောအရဆက်ဆက်လှုပ်ဆောင်မှုလိုအပ်လာရင်လှုပ်ဆောင်သွားမယ်လို့ရခိုင်ဦးဆောင်ပါတီကသဘောထားထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ26ရက်နေ့ကပြုလုပ်ခဲ့တဲ့ပြည်အောင်စုရွေးကောက်ပွဲကော်မရှင် UEC နဲ့နိုင်ငံရေးပါတီတွေတွဲဆောင်ပွဲတုန်းကလည်းရခိုင်ဦးဆောင်ပါတီ AFP ကလည်းတက်ရောက်ခဲ့ပါတယ်။ရခိုင်မျိုးသားပါတီ ANP လည်းအဲ့ဒီတုန်းကတက်ရောက်ခဲ့ပါတယ်ခင်ဗျာ
။ကိုငင်းညံပြောပြတော့ဖြစ်ပါတယ်။မကြာခင်မှာတော့နိုင်ငံတော်ကဒီနေ့ဇန်နာပြပွဲနောက်ဆုံးအခြေအနေကိုပြောပြသွားဖို့ရှိပါတယ်။ဒီမတိုင်ခင်အခုတခါတော့ချင်းပြည်နယ်ဘက်ကတိုက်ပွဲသတင်းကိုအလဲပေးကြပါတယ်။ချင်းပြည်နယ်ဟာခါမြို့မှာဒေသခံကာကွယ်ရေးချင်းလန်းဒီဖ ens ဖို့စ်အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားကူရပိုင်းပစ်ခတ်တိုက်ခိုက်မှုတွေရှိနေတာကိုနှစ်ဖက်တောင်းဝန်ရှိသူတွေကအတည်ပြုပါတယ်။တိုက်ခိုက်မှုတွေစစ်တပ်ဘက်က၂ရောက်ထပ်မနေထင်ရရခဲ့ပါတယ်။ဟာခါမျိုးဘက်မှာဖြစ်နေတဲ့တိုက်ပွဲတွေအကြောင်းကိုတော့ VOA သတင်းတော့နိုင်ကွင်းအင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးCDF ဟာကတပ်ဖွဲ့တွေကြားအခုရပိုင်းတပ်ဖွဲ့တွေဖြစ်နေတာမှာမေလ၁၉ရက်နေ့ဗုဒ္ဓနေ့ကဟာကမတူပြီးလမ်းဘက်မှာနေမီရှင်းလင်းရေးလှုပ်ဆောင်တဲ့စစ်ကောင်စီတပ်ဖွဲ့ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့CDF တပ်ဖွဲ့ပြန်ကြားရေးတာဝန်ခံကVOA ကိုပြောပါတယ်
အခုလိုခြုံငူပြခပြီးစီဒီအက်တပ်ဖွဲ့တွေပြန်ဆုတ်ခွာခြင်းကြံခဲ့တဲ့မော်တော်ဆိုင်ငယ်တွေမိရှုခံခဲ့ရတယ်လို့ဟာကမြို့ခံတို့ကပြောပါတယ်ဒီ၁၉ရက်နေ့ကမတူပြီးမတူပြီးဟာကလမ်းပေါ့နော်
တို့ရာယီခံချထားတဲ့နေရာမှာတိုက်ပွဲဖြစ်တာပေါ့နော်အဲ့ဒီမှာကြော်ဝိုက်တိုက်ပွဲဖြစ်တော့တက်တန်ထောက်တာပေါ့နော်တက်တန်ထောက်ရခဲ့မှာဒီCDF ကြံခဲ့တဲ့ဆိုင်ကနေကိုမရှုခံရဘူးစီတုံးချေတော့မရှုခံရဘူးမေလ၁၈ရက်နေ့ကလည်းဟာကမြို့ထဲကနေရာ၃ခုမှာစစ်တပ်နဲ့တိုက်ခိုက်မှုတွေရှိခဲ့တယ်လို့CDF တပ်ဖွဲ့ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ်ဆက်ချေနေရနေပိုင်း၃နေရနေ၅နေရှ
င်မှာကျွန်တော်တို့တိုက်ပွဲဖြစ်တယ်သူတို့ကအမှုကြီးနဲ့တယောက်က60လုံးနဲ့လာတော့ကျွန်တော်တို့တက်ပြန်ဆောက်ရတယ်နောက်ပြီးတော့ဒီမြို့ပြင်မှာဆလန်းဆောင်မှာလည်းတစ်ခါပြစ်တယ်ဒီအဲ့ဒီဟာကျတော့9နိုင်10နိုင်ကြာပေါ့နော်နောက်တစ်ခုကဒီဟာခါဖက်တိုင်းအမှုကြီးမှာလုံချုံကြီးကိတ်ရှိရအဲ့နမှာတော့ပြစ်တယ်အဲ့ဒီဟာဒါ18ရက်ညပိုင်းကဖြစ်တယ်ပေါ့
မေလ18နဲ့19နှစ်ရက်တိုက်ပွဲတွေတွင်စစ်ကောင်စီတပ်ဖွဲ့က10ယောက်ကြဆုံးပြီး20လောက်တန်ရာရရှိခဲ့တယ်လို့ဟာကာ CDF တပ်ဖွဲ့ဘက်ကပြောဆိုပေမဲ့ VOA အနေနဲ့တိကျသိမ်ပြုနိုင်ခဲ့ပါဘူးဟာကာမြို့မှာဖြစ်နေတဲ့တိုက်ပွဲချင်းတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စိုမင်းထွန်းကအခုလိုပြောပါတယ
်အလေးကမနေ့4နာရီခွဲနဲ့5နာရီလောက်ကြာမှာတော့ဟာကာရဲ့တောင်ပံမီတာ9000လောက်မှာကျွန်တော်တို့အကျန်းဖက်တဲ့လူ9ဦးနဲ့တကယ်40ဦးနဲ့တကယ်ဖြစ်နေမှုတပွားခဲ့ပါတယ်အဲ့ဒီအကျံပက်တူကလောက်လုံးကြေးရဘက်ကိုပြန်ဆုတ်သွားပါတယ်။သူအဲ့ဒီအကျံပက်တူကတလုံးတိုးတနာတလက်ဖမ်းရရမလားရှိချက်ကျွန်တော်တို့ပြစစ်တီဒါ2ဦး3ဦးလောက်အနည်းငယ်ထိခိုက်တာရရှိတာရှိပါတယ်ဗျ။ဇန်နဲ့ဖြစ်စင်တော့မရှိပါဘူ
း။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဟာခါမြို့မှာစစ်တပ်ကစစ်အာဏာရှင်စန့်ကျင်ရေးဇန်နဲ့ပြခဲ့တဲ့လူငယ်60လောက်ကိုစစ်ကောင်စီကနေဖမ်းဆီးခဲ့ပြီးသူတို့ကိုပြန်လွတ်ပေးဖို့ CDF ဖွဲ့ကတောင်းဆိုခဲ့တာမှပြန်မလွတ်ပေးလို့ပြစ်ခတ်တိုက်ခိုက်မှုတွေဆက်တိုက်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ။
ထိုင်းပြည်သားသတင်းတော်နိုင်ခွင့်ပြောပြသွားတာပါအခုတော့ဒီနေ့ဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုကြည့်အောင်ပါရန်ကုန်မြို့မှာလုံခြုံရေးတင်းကြပ်ထားလို့လမ်းပေါ်ထွက်ကြည့်တဲ့ဆန္ဒပြမှုတွေမလုံနိုင်ခဲ့တဲ့ဆန္ဒပြစစ်ကြောင်းတချို့ဒီနေ့တော့ပြန်ထွက်လာပြီးတော့ဆက်အာနာသိမ်းမှုကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြပွဲတွေပုံမှန်လုံနေတဲ့မြို့တော်များများမှာတော့လုံခြုံရေးတွေပို့ပြီးတော့တင်းကြပ်လာတာကြောင့်ရောအဖမ်းစည်းတွေများလာတာကြောင့်မှကြည့်တဲ့ဆန္ဒပြပွဲတွေလှုပ်ဖို့ခက်ခဲလာတယ်လို့ဆန္ဒပြခေါင်းဆောင်တွေကပြောပါတယ်ဒီကြောင်ရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကပြောပြပေးမှာဖြစ်ပါရဗျာ
ရန်ကုန်မြို့ရဲ့နေရာစုံမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကအရွက်ဝတ်တွေနဲ့လှည့်လည်စောင့်ကြည့်နေတဲ့အတွက်ပြီးခဲ့တဲ့ရက်ပိုင်းတွေကလမ်းပေါ်တွေထွက်ချီတဲ့ဆန္ဒပြပွဲတွေမလုံနိုင်ခဲ့ကြပေမဲ့ဒီကနေ့မှာတော့မြို့နယ်အလိုက်တပိတ်တချို့နဲ့ညီညာဆင်နွှဲရန်ကုန်တိုက်ပွဲဆိုတဲ့တပိတ်စစ်ကြောင်းတွေပြန်ထွက်လာကြပါတယ်လုံခြုံရေးအခြေအနေကိုကြိုတင်လေ့လာထားကြပြီးအချိန်တိုအတွင်းမှာပဲဘေးကင်းအောင်ဆန္ဒပြနိုင်ခဲ့ကြတယ်လို့တောင်တကုံမြို့နယ်ကတပိတ်ခေါင်းဆောင်တဦးကပြောပြပါဗျ
။ကျွန်တော်တို့ဒီကနေ့ဆိုရင်တောင်တကုံမှာရှိနေကြ။ခင်းနောင်ငန်းပေါ်မှာရင်ကျွန်တော်ဒါညီမရှိရောကျွန်တော်ဒါညီမချင်းလည်းကျွန်တော်တိုက်ပွဲတွေတပိတ်စစ်ဆောင်ပထမရှိရအဲ့နောက်ကျတော့ကျွန်တော်ကြည့်ရကြ။တောင်တကုံမှာဆိုတော့ကျွန်တော်ရက်ကွက်ထဲမှာပေါ့နော်ကျွန်တော်ရက်ကွက်ထဲတပိတ်ကြီးနဲ့ကျွန်တော်ချင်းပါကြရတယ်။အာအင်အားကတော့ကျွန်တော်တို့အများကြီးတော့မပါလာတော့တောင်းတော့မှလူငယ်တွေရဲ့ဖြစ်တဲ့ကျွန်တော်95ဦး16ဦးလောက်နဲ့ပါတယ်ဒါမဲ့ကျွန်တော်ပြည်သူတွေကလည်းချူလိုတာရှိတယ်ပြည်သူတွေရင်းနေရတယ်ကျွန်တော်ဒါအာနာရှင်စနစ်ကိုကျွန်တော်အလိုလျောက်လက်ကြည့်နဲ့တွန်းလှန်တဲ့ပုံစံမျိုးနဲ့ကျွန်တော်တဝေးချောင်းနေမျိုးတောင်းကြောင်းထောင်းတာမျိုးလက်ခုပ်ကြည့်ရဲ့ချူလိုတာမျိုးဒါရရှိကြပါရင်
ဆန္ဒပြအင်အားများတဲ့မုံရွာမြို့မှာလည်းစစ်တပ်ကနေစောင့်ကြည့်နေတဲ့ကြားကမုံရွာပင်မစစ်ကြောင်းနဲ့တက္ကသိုလ်ကျောင်းသူကျောင်းသားတွေပါဝင်တဲ့အင်အား300လောက်ရှိတဲ့ဆန္ဒပြသူတွေဟာဒီကနေ့မှာတော့အယောင်ဆုံးစာရွက်တွေပေါ်မှာစစ်ကြုံပညာရေးအလိုမရှိဆိုတဲ့စာသားတွေရေးသားကင်ဆောင်ပြီးလှည့်လည်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ကျုပ်ခွဲဖမ်းဆီးမှုတွေစစ်တပ်ကနေလုပ်နေတဲ့ကြားကသူတို့ဘာကြောင့်အခုထိလမ်းပေါ်ထွက်ဆန္ဒပြနေကြရပါသလဲဆိုတော့ကိုတော့မုံရွာလူလူတပိတ်တိုက်ပွဲဥဆောင်ကော်မတီအဖွဲ့ဝင်ကိုခန့်ဝေဖြူကပြောပြပါတယ
်လမ်းမပေါ်မှာသူတို့စန့်ကျင်တဲ့တပိတ်စစ်ကြောင်းတွေကိုသူတို့ကလည်းထိန်းသိမ်းဖို့ဖြိုခွင်းဖို့ကြသူတို့မှလည်း
อ่ะแค่เคลียร์ดีสิบ่เนาะที่ตรุนี่เนี่ยปิเป้สาวไก่ตัวยาแค่ติบ่เนาะตะเกลือตรุไก่ตัวไล่ได้สิงเลยอาจารย์ประธานเนี่ยสรุปตรุอีตรุเนี่ยเหมียนมาอนักงานนักษาแม่นมาตรุเนี่ยเมียปู่ปู่เป็ดเลยบ่เนาะไอ้จะจรเราก็อะดาเปลี่ยนดีแล้วตรุก็สิจ้องนี่อ่ะทรัชนี่ล่ะตรุคู่เฉิงนี่จรเราก็อนายมะคันอโชมะปี้ใส่ตะเนี่ยบ่เนาะสั่นเจินนี่เลยจรเราดีเบร่มาตรุอุ้งชุ่มนี่ตุยยาတော့เมียนแล้วเป็นสั่นเจินนี่ไอ
ပြပွဲတွေရှိနေတဲ့ဓဝဲမြို့မှာလည်းညနေ၄နာရီလောက်မှာတပ်ပေါင်းစုတပိတ်စစ်ကြောင်းထွက်ဆန္ဒပြပါတယ်ဒီကနေ့မနက်ပိုင်းကျက်စားပြင်ရက်ွက်ကိုစစ်ကား၈စီးနဲ့စစ်ကောင်စီတပ်တွေဝင်ရောက်စစ်ဆေးပြီးတအူးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့တပိတ်စစ်ကြောင်းမှာပါဝင်သူကပြောပြပါတယ်မနက်ပိုင်းကကျက်စားပြင်ကိုစစ်ကား၈စီးလောက်ဆင်းလာပြီးတော့ပေါ့နော်ရှာဖွေရာတွေလုပ်တယ်စစ်ဆေ
ဒီကနေ့မှာတော့စုရနေရာမှာစစ်ကောင်စီတပ်တွေဘက်ကစောင့်ပြီးတော့ဖမ်းထားကြောင်းစစ်ကြောင်းတစ်ချောင်းမထွက်နိုင်ခဲ့ပါဘူးစစ်တပ်ကနေ့ညညာရှာဖွေဖမ်းဆီးနေတာကြောင့်ကလေးမျိုးနယ်မှာဒီရပိုင်းတွင်လူဆယ်ဦးလောက်ဖမ်းခံထားရပါတယ်ဒီကနေ့မှာလည်းမင်းတပ်စစ်ပြေးဒုက္ခသည်ပြည်သူတွေအတွက်အလွန်ငွေလာထုတ်သူတူဦးကိုဖမ်းဆီးသွားတယ်လို့ဒေသခံတူဦးကပြောပါတယ်
ညရီမကွန်းနဲ့နေ
ကျော်တော့မှာပေါ့နော်ဒီကလေးမျိုးရာဇကျူကလေးရွာမှာဆိုရင်9ရောက်ဖမ်းတယ်နောက်တဟန်းဘက်မှာလည်းဖမ်းတယ်ပေါ့နော်မနီးရဒီနေ့မနေ့ဆိုရင်ဒီမင်းတက်ကနေဒီမှာကလေးမျိုးမှာဒီစစ်ဆောင်တွေအတွက်ရိတ်ခါတွေပါလေလူခံမှုလာတဲ့လူတော်တတိယလို့ဖမ်းတော့တယ်ပေါ့နော်နောက်ပြီးတော့မြို့သားရက်ဆွဲမှာဆိုရင်လည်း3ရောက်ဖမ်းတယ်လို့ပြောနော်ဖမ်းစီတော့ဒါများတယ်နေ့စဉ်စာနာပြနေတဲ့မန္တလေးမြို့ ချမ်းမြသားစီမြို့နယ်တွေမှာပါဒီကနေ့သပိတ်စစ်ကြောင်းတွေထွက်ပြီးတော့ဆန္ဒပြကြပါရယ်ဖားကန်ဘက်မှာလည်းအရင်ကထက်အင်အားပိုများပြီးတော့လမ်းပေါ်ထွက်ဆန္ဒပြကြပါရယ် မုံရွာလောင်းလုံးပခုတ်ကူမိုးကောင်းမြိုင်နဲ့ရင်းမပင်မြို့တွေမှာလည်းကြောက်ကြသပိတ်ရွာတွင်သပိတ်ဈေးသပိတ်တွေဆင်နွှဲပါရယ်တဆယ်ပကံညာဦးဘူးတလင်ဘက်မှာလည်းလူတွေလမ်းလျှောက်ချီတက်ဆန္ဒပြပါရယ်ရန်ကုန်မြို့အပါဝင်မြို့တချို့မှာတော့ဘုံပေါက်ကွဲမှုတွေဖြစ်ခဲ့ပြီးတော့မပေါက်ကွဲသေးတဲ့ဘုံကိုရှာဖွေတွေ့ရှိတာတွေလည်းဒီကနေ့ဖြစ်ပွားခဲ့ပါရယ်ရှင်ဘတ်စုမောင်ပြောပြသွားတာပ
ဒီနေ့ကတော့ဒီကနေ့ပြီးတော့ဒီနေ့ကတော့ဒီကနေ့ပြီးတော့ဒီကနေ့ပြီးတော့ဒီကနေ့ပြီးတော့ဒီကနေ့ပြီးတော့ဒီကနေ့ပြီးတော့ဒီကနေ့ပြီးတော့ဒီကနေ့ပြီးတော့ဒီကနေ့ပြီးတော့ဒီကနေ့ပြီးတော့ဒီကနေ့ပြီးတော့ဒီကနေ့ပြီးတော့ဒီကနေ့ပြီးတော့ဒီကနေ့ပြီးတော့ဒီကနေ့ပြီးတော့ဒီကနေ့ပြီးတော့ဒီကနေ့ပြီးတော့ဒီကနေ့ပြီးတော့ဒီကနေ့ပြီးတော့ဒီကနေ့ပြီးတော့ဒီကနေ့ပြီ
တဲ့အနာသိနာကိုလက်မခံနိုင်တဲ့အရသာဝန်ထမ်းတွေစလိုက်တဲ့အမိတ်အာနာဖီဇန်ကြီးလှုပ်ရှားမှုဟာလေးလာစက်တန်းရှိတာပါပြီ။ဒီလှုပ်ရှားမှုကြောင့်ပြုတ်ရည်ဖြစ်လာမလားစစ်ကောင်စီတက်ပြောင်းလဲသွားမလားဒါမှမဟုတ်လေလှုပ်ရှားမှုတစ်ခုလုံးအချိန်သေးသွားမလားစသဖြင့်အမျိုးမျိုးဝေဖန်သုံးသပ်နေကြပါတယ်။ရေရှည်တိုက်ပွဲဆင်နွှဲနိုင်အောင်ပြည်ပရောက်မြန်မာတွေကရံပုံငွေရှာနေကြပါတယ်။တိုင်းသားလက်တဲ့ကင်နဲ့ပူပေါင်းသူတွေလည်းရှိလာပါတယ်။အမိတ်ဖီဆိုင်ကြီးနှလုံးရည်တိုက်ပွဲအကြောင်းရေးထားတဲ့စာအုပ်စာပေတွေလည်းထပ်မံထွက်ပေါ်လာပါတယ်။အမေရိကန်အမျိုးသမီးပညာရှင်အရီကာချင်နဝတ်နဲ့မာရီယာစီပင်က20ရာစုလွတ်မြောက်ရေးတိုက်ပွဲ300ကျော်ကိုလေ့လာတဲ့အခါမှာအချမ်းမဖက်တဲ့နှလုံးရည်တိုက်ပွဲကပိုပြီးထိရောက်တာတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့အရေးကြီးတဲ့အချက်၄ချက်ရှိပါတယ်တဲ့။ပထမအချက်ကပါဝင်သူတွေများပြားနေဖို့ဖြစ်ပါတယ်ဒုတိယအချက်ကဖိနှိပ်နေတဲ့လုံခြုံရေးတပ်ဖွဲ့နဲ့အစိုးရဌာနတွေကိုယ့်ဘက်ပါလာဖို့ဖြစ်ပါတယ်တတိယကဆန္ဒပြယုံတွေမကဘဲနီလန်းမျိုးစုံသုံးဖို့ဖြစ်ပါတယ်သဒုတ်တကတော့ဖိနှိပ်ခံရတဲ့လှုပ်ရှားမှုကစင်ကရေမဖြစ်အောင်တိမ့်သိမ့်နိုင်ဖို့ဖြစ်ပါတယ
်နှလုံးရည်တိုက်ပွဲကစင်ကလျားဖြစ်သွားလို့လက်နက်ကင်တိုက်ပွဲအဖြစ်အသွင်ပြောင်းမယ်ဆိုရင်စစ်အာဏာရှင်အကြိုက်ဖြစ်သွားနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့အာဏာရှင်လက်အောက်ကတပ်ဖွဲ့တွေကုဘက်ပါလာအောင်စီးယုံတာဟာ အကြမ်းမဖက်တဲ့CDM နှလုံးရည်တိုက်ပွဲရဲ့အဓိကတော့ချက်တစ်ခုဖြစ်တယ်လို့ဆိုပါတယ်။မိထီလာအခြေစိုက်တမ္မ96ကCDM လှူရှားသူတွေတဲ့ပါဝင်လာသူဘုံမူဟိန်းတော်ဦးကတော့ဆရာနာဒိနာကိုမတရားမှန်တည်သူတွေတက်ထဲမှာအများကြီးရှိပေမဲ့ရုံးထွက်ဖို့ခက်ခဲနေတယ်လို့ပြောပါတယ်။တပ်ပြက်နေတာကြာပြီဖြစ်ပေမဲ့အကြောင်းတရားလွှမ်းမိုးနေတာကိုမကျော်လွှားနိုင်သေးဘူးလို့သူကဆိုပါတယ်။
တက်တွင်ပုံကံမှုဖြစ်ပေါ်ရေးဟာအမျိုးသားညီညွတ်ရေးအစိုးရပေါ်မူတည်တယ်လို့ဘုံမူဟိန်းတော်ဦးကဆိုပါတယ်စစ်တပ်ကထွက်ခွာပြီးအာဏာပြည်ဆိုင်ရေးမှာပါဝင်လာတဲ့စစ်အုပ်စစ်သားဦးရေတဖြည်းဖြည်းတိုးပွားလာနေပါတယ်ဖိလစ်ပိုင်နိုင်ငံမှာအရာရှိငယ်တစုရဲ့1986ခုဝါရှစ်ဆက်ပြည့်နှစ်စစ်တပ်ပြုတ်ရေးလှုပ်ရှားမှုဟာအာဏာရှင်ဆန့်ကျင်ရေးဏီတန်းဖြစ်ပါတယ်အကျင့်ပြတ် 36 Pizu Tola Yema Kagwe Winji and Ryne Du Bojoji Ramos Pizu Beka Yeti Laraha Ache Negu Pyonglezi Bade Lola Chene Pizu Ludu Yata Atemfwe Payajaune Seta Pyuji Loshamu Sarari Putwe Lukai Nine Edwe Anashe Makos Pyokya Toya Bade Seta Pyuji Ozuha Philippine Nanganga Pizu Ana Loshamu Ma
တတတအပါဝင်ခဲ့ပါတယ်မတရားလုပ်ပြီးဖိနှိပ်ညှဉ်းပန်းတာကိုဤသုံးနည်းနဲ့တုတ်ပြန်နိုင်တယ်လို့ဂန္ဓီကြီးကဆိုပါတယ်ပထမနည်းကတော့မတရားလုပ်တာကိုညှဉ်းခံပြီးရှောင်ပြေးတာဖြစ်လို့တရေဘောကြောင့်လည်းလုံနီးလို့ဂန္ဓီကဆိုပါတယ်ဒုတိယနည်းကတော့လက်နက်ကင်ပြီးခံတိုက်တဲ့နည်းပါပဲဒီနည်းဟာညှဉ်းခံပြီးရှောင်ပြေးတာတဲ့ပိုကောင်းတယ်လို့ဂန္ဓီကြီးကပြောပါတယ်တတိယနည်းကတော့ အကြမ်းမဖက်ပဲအနုနည်းနဲ့ရင်ဆိုင်တိုက်တာဖြစ်လို့တတိအပြောင်မြောက်ဆုံးဖြစ်တယ်လို့ဆိုပါတယ်လူတိုင်းမှာကြောက်စိတ်ရှိပေမဲ့ဒီကြောက်စိတ်ကိုနည်းနိုင်သမျှနည်းအောင်ထိန်းချုပ်နိုင်ဖို့ကြိုးစားရင်းမေတ္တာတရားလက်ခံထားပြီးတိုက်ပွဲဝင်တာမို့နှလုံးရည်တိုက်ပွဲပြတဲ့တတိကိုဘယ်တတိမျိုးကမှလိုက်မမိနိုင်ဘူးလို့ဂန္ဓီကပြောဥပါတယ်နှလုံးရည်တိုက်ပွဲဝင်သူဟာယုံကြည်ချက်အတွက်အသက်
ทั้งกว่าชิเซเจ้าปีดูตัวนายองค์เวกามาลีกงเจ้าตัวบาร์เลยเสี่ยวเจ้าเอกาลามาตรงตรงเจ้าตักขยันปีคนละสองถึงสี่ขยันบาร์เลยในเส้นยี่บังขยันดูตรงตรงอาราวสีเดือดมาดันตินท้าบาร์เลยยามาปีมาเราหน้าลงยี่ไต่เปลี่ยวเล่นในกันไต่เปลี่ยวเส้นเว้นนี่บุญยาบาร์เลยเสกองชีเอเสียงอาโกจักกันทาร์เลยสีวายเอียงอาโกตักขยันจ้าฮะหน้าลงยี่ไต่เปลี่ยวบาร์
ที่ว่าเอเซียนานเนี่ยเล่นในการไต่เปลือกอย่างไซเนียเร่เสกกังซีฮะเยี่ยเชี่ยคิดดูในมือแค่แค่บาร์เร่ยามาในงานมาในช่วงคนในช่วยวายองตัวนั้นเย่เย่เสสเนกูขยันเรียกด้วยในช่วงเส้นเนี่ยมาอยู่กับผู้เอโซยาผู้ซีเรียกาอุตส่าห์เอาตัวกับผู้ยืนลูกด่าลูกพ่อแม่ก็เชื่อว่ากับต้นตาบาร์เร่มาเก้ามือด้วยมีอะไรกันมาเก้ามือลูกเชนดูพ่อแม่ลาเร่จะบอกพี่บาร์เร่
เลขีไม่พิจารณาลูกชายมุฮาลูนันซาบ้องซงลูมิโอบ้องซงฟูเอซีบ้องซงเนี่ยบาราอายุวาราบ้องซงสูปองพีเซอานาชินเซเนกูเพชรชาบูจูบานีดาพิลูอามิโมลาลาลองกาวเนลูต้องตัดในจับมาเลยเนี่ยว่าเขียนยามาอีต้องตัดเชื่อสิ่งงูน่าสิ่งเหี้ยพิบาร์เอกูดคาร์โรบัสเซนจามาอีกันอาโกเต็งซาบีมาวะยี่ว่าจามาอีกันอามาโรมันเองเนี่ยมาโตเมติโอเนรัสเซียกูเบกาโกเซจางูพิบาร์ทับาร์เอ
ทุกคำเมตุเรียบาริจูบิอบยินเซนท่าเดมาดเลยที่เจ้าเนี่ยไปดูนิยมมีมาชีเร่ไวเคราะห์ดีไฮเซียงอากุสยองาทุกุดอกเตอร์เซียตะกุคุเมงะมีมีนทาวาร์คเนี่ยโอเคดอกเตอร์เซียเซกเนี่ยยามานังยามาคุดีโควิดเตียไลน์บ่เนาะ ปวงเจนังเงี้ยที่ทุกท่านอินเดียกันนี่ต้องเสกคุ้มสัมบูรณ์ส่วนนี้เรนนี่ทำมาการเงินที่ทุกคนเลยลงไปในจ้าบาร์เลยแล้วคุณเราเจอมาที่อินเดียการเงินที่เด็กมาตีจ้าเรื่องเช่นมาบ่เนาะ
တခြားနိုင်ငံတွေဖြစ်တဲ့ဒီတရုတ်နဲ့ရုရှားကကာကွယ်ဆေးတွေကိုအသုံးပြုမယ်လို့လည်းကျမရောစစ်ကောင်စီကောင်ဆောင်ပိုင်းတွေကတော့ပြောထားတာကိုတွေ့ရပါတယ်အဲ့ဒီခါကျတော့ဒီကာကွယ်ဆေးတွေရဲ့ထိရောက်နိုင်မှုနောက်တစ်ခုကဘေးအတွက်ဆိုကြပေါ့အဲ့ဒီအပေါ်မှာဘလို့ပြည်စင်တဲ့နဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်တဲ့အတွက်အဓိကအရေးကြီးဆုံးဆိုရင်ဆရာဘာစပြီးလဲဆုံးပြခြင်းလ
ဲအိန္ဒိယမှာအခြေအနေတော်တော်ကြီးကျယ်ဖြစ်နေတဲ့အတွက်ကြောင့်ဒီ vaccine တွေကိုတခြားနိုင်ငံတွေကိုတို့ဆက်လက်ပြီးတော့ပို့ဖို့ဆိုရက်ဆိုင်လိုက်ပြီးတို့နိုင်ငံကိုတို့အဓိကလုပ်တော်မယ်ဆိုပြီးတော့ပြောတယ်ပေါ့နော်ဆိုတော့တခြား vaccine ပါကြံလဲဆိုတော့တရုတ်ပြည်ထုတ်တဲ့ vaccine ပေါ့နော် Sinovac ဆိုတဲ့ဟာဘလောက်ကြီးအထိ effective ဖြစ်မလဲဆိုပြီးတော့ကျွန်တော်တို့ data တွေကိုကြည့်တာပေါ့လေဆိုနောက်ဆုံးတစ်ခုကြံနေတဲ့ဟာတော့ Russia မှာရှိတဲ့ vaccine ပေါ့နော်အဲ့ဒါကတော့ကျွန်တော်တို့စီမှာဒီ US မှာလည်းဘာမှလေ့လာစရာ data လည်းမရှိဘူးနောက်တစ်ခုကတရားဝင်လဲသူတို့ဘယ်နိုင်ငံမှာလုပ်တယ်ဘယ်လိုလူတွေမှာစမ်းသပ်ခဲ့တယ်ဆိုတာလည်းမပြောထားဘူးပေါ့လေဥပမာတရုတ်တောင်မှ Brazil မှာသွားလုပ်တော့ကတရားဝင် WHO ကြင်ညာပြီးတော့လာလုပ်တာဟိုခိုးချောင်ခိုးဝက်လင်းမြန်ပေါ်နဲ့ဆယ်လာပြီးတော့လာပြီးပြီးတော့လုပ်တာမျိုးမဟုတ်ဘူးလေဆိုတော့အဲ့ဒီအတွက်ကြောင့်ကိုကဟိုအစမ်းသပ်ခံလူတန်းစားတစ်ခုအနေနဲ့တော့မဖြစ်သင့်ဘူးပေါ့လေ
ဟုတ်ကဲ့ဆရာဘာကြောင့်ဒီအခုလိုအစမ်းသပ်ခံမဖြစ်ဖို့အရေးကြီးရလဲဆရာ
ဘာဖြစ်လို့လဲဆိုတော့အခုလက်ရှိပေါ့နော်ဒီကျွန်တော် US မှာတော့၃ခုပေါ့နော် Pfizer ရယ် Moderna ရယ် Johnson & Johnson ပေါ့လေဒီ၃ခုလုံးဒီတရားဝင်နိုင်ငံတကာမှာ Phase 3 trial လို့ခေါ်တဲ့လူသားတွေမှာစတင်ပြီးတော့ safe ဖြစ်တဲ့အတွက်ကြောင့်သုံးလို့ရပါတယ်ဆိုတာကိုပေးလိုက်တာပေါ့ဒါတောင်မှ Phase 4 trial လို့ခေါ်တဲ့ post market survey တွေပေါ့နော်အခုကျွန်တော်တို့စီမှာလည်းလွန်ခဲ့တဲ့နှစ်ပတ်လောက်ကဆိုလို့ရှိရင်တော်တော်လေးကိုရွရွတဲတဲကြီးဖြစ်သွားပြီးတော့ Johnson & Johnson ကအခုချိန်မှာမထိုးတဲ့လောက်ကိုဖြစ်သွားတဲ့ဤပါလောက်ကိုရှိကြတယ်မထိုးခြင်းကြတော့ဘူးဆိုပြီးဖြစ်တယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့တွေးခဲွားတဲ့အတွက်ကြောင့်လေးဖြတ်တဲ့ဆိုတဲ့ဟာတွေလည်းကျွန်တော်တွေးခဲ့ရတယ်။အဲ့ဒါဒီအများများဆဆရေမဟုတ်ပါဘူး။လူသူတို့ထိုးထားတဲ့တန်ပေါင်းမြောင်များဆိုတော့ဒိုးဆဲမှာ15ယောက်တွေးတာတော့မှချက်ချင်းကိုဒီဘက်မှာပေးတာကိုရပ်ပလိုက်တယ်။တပတ်ကျော်လောက်သူတို့တေးချာအကုန်လုံးပြန် evaluate လုပ်ပြီးတဲ့အခါကျတော့မှနောက်ထပ်တစ်ခါပြန်ထိုးလို့ရပါတယ်ဆိုပြီးပြောတယ်။ဒါတောင်မှဒီနေ့ဒီချိန်မှာကျွန်တော်တို့ဆေးရုံတွေမှာ Johnson & Johnson ဆိုတော့မရှိတဲ့လောက်ကိုရှားနေပါ
ဟုတ်ကဲ့ဆရာအခုဒီတရုတ်ကကာကွယ်ဆေးကအမေရိကန်နဲ့အိန္ဒိယကသုံးနေတဲ့ကာကွယ်ဆေးတွေနဲ့ရှင်းလိုက်လို့ရှိရင်ဘယ်လိုအကွာခြားမှုရှိလဲဆရာ။
ကျွန်တော်တို့လက်ရှိ Pfizer နဲ့ Moderna ကတော့ new technique ပေါ့နော်။အရင်တော့ကပောက်မှာတခါမှမသုံးခဲ့ဘူးတဲ့။အထူးသဖြင့် messenger RNA ကိုသုံးထားတဲ့ nano particles ပေါ့နော်။တကယ်ကိုသေးသေးမွမ်းမွား whole base a level သွားပြီးတော့သူကလုပ်ထားတဲ့ technique နဲ့လုပ်ပြီးတော့ AstraZeneca ပမာပြူသွားတဲ့ဟာကြတော့နည်းနည်းလေးအရင်တော့မရှိတဲ့ method နဲ့သုံးပြီးတော့ chimpanzee ဆိုတဲ့မြောက်မှာရှိတဲ့ adenovirus number 4ကိုသုံးပြီးတော့သူကအဲ့ဒါလေးကို vector အနေနဲ့အကူပေါ့နော်ဒီ coronavirus ကောင်လေးနဲ့တွဲပြီးတော့ကိုယ်ထဲကိုထည့်ပေးလိုက်တာသူလဲဒီ spike protein မှာပဲ antibody ထွက်သွားအောင်လုပ်တာဒါပေမဲ့တရုတ်ပြည်က vaccine sinovac ကနေထုတ်တဲ့ coronavirus vaccine ကတော့ new technique ကိုသုံးထားတာမဟုတ်ပါဘူးကမ္ဘာပေါ်မှာဟိုးအရင်တော့ရှိခဲ့တဲ့ method အတိုင်းနဲ့သူကထုတ်ထားတာပါပထမဆုံးဒီတရုတ်ပြည်မှာရှိတဲ့ virus ရယ်အင်္ဂလန်မှာရှိတဲ့ virus ရယ်ဒူး European country နှစ်ခုမှာရှိတဲ့ virus တွေကိုသူကယူပြီးတော့သတ်ပြီးတဲ့အခါကျတော့မှတခြားသော compound တစ်ခုနဲ့ပေါင်းပြီးတော့ကိုယ်ထဲကိုထည့်လိုက် kill virus vaccine လို့ခေါ်ပါတော့တက်လိုက်တဲ့အတွက်ကြောင့် virus ကပြန်မရှင်နိုင်တော့ဘူးကိုယ်ထဲကိုရောက်လာလို့ရှိရင်မပွားနိုင်တော့ဘူးပေါ့ပြီးတော့ကိုယ်ထဲကိုရောက်လာတဲ့အခါကျတော့လို့ရှိရင်သူ memorize လုပ်ပြီးတော့ antibody တွေကိုထုတ်မယ်ဆိုပြီးတော့လုပ်ထားတာပါဆိုတော့တရုတ်ပြည်ကထုတ်တဲ့ဒီ sinovirus က safe ဖြစ်တဲ့အရာတော့သိကြphase 3 trial မှာစူစူဝါဝါကြီးလူတွေဒုက္ခရောက်စေတဲ့ side effect မရှိပါဘူးဆိုပြီးတော့ကြော်ညာပါတယ်။ဒါပေမဲ့တရုတ်ကလည်းလူကြီး900ကျော်ပဲ trial လုပ်ခဲ့တာ။ဘယ်မှာလုပ်တာလဲဆိုတော့ Brazil နဲ့အတူတူ Indonesia ပါတယ်။သုံးတယ်။နောက်ဆုံးတစ်ခုကတော့ Turkey ပေါ့နော်။ Turkey နိုင်ငံကနောက်ဆုံး European country အနေနဲ့ဆိုတော့သုံးနိုင်ငံပဲအဓိကအနေနဲ့ phase 3 trial ကိုသူတို့လုပ်ခဲ့ကြတယ်ပေါ့လေ
။ဟုတ်ကဲ့။အဲ့တော့ကျွန်တော်ဒီထိရောက်မှုကိုရေဘူးရအဖြစ်ခြုံပြီးတော့ကြည့်မယ်ဆိုရင်ဥပမာ Pfizer ဆိုလို့ရှိရင်အထိရောက်ဆုံးပေါ့နော်။ Moderna ရောပေါ့။ကိုယ်တရားကလေးကြော်လောက်ဆိုပြီးတော့မှန်းကြပါတယ်။အဲ့ဒီကြော်ဒီတရုတ်ကရုရှားကာကွယ်ဆေးတွေနဲ့ပတ်သက်လို့
ရုရှားနိုင်ငံထုတ်တဲ့ vaccine ကိုဘယ်လိုနည်းနဲ့လုပ်ထားလဲဆိုတာလေသူတို့တရုတ်ဝင်ထုတ်ပေါ်ပြောကြားခြင်းမရှိဘူး။ဘလောက်ကြီးအထိကောင်းတယ်ဘယ်လိုမျိုး side effect တွေရှိတာမရှိလားဆိုတာလည်းမသိဘူးပေါ့နော်။ဆိုတော့တရုတ် vaccine က Brazil ကစပြောတော့50ရာခိုင်နှုန်းအထက်ဆိုပြီးတော့ပြောတာ။သိကောင်းတော့မဟုတ်ဒါပေမဲ့နောက်ပိုင်းဆက်လက်ပြီးတော့သူတို့ပြောလာတဲ့အခါမှာ50နဲ့80နီးပါးလောက်ထိကတ်တဲ့နေရာတွေရှိတယ်ပေါ့လေ။ဘာကြောင့်လဲဆိုတော့ Turkey ဘက်ကပြောတဲ့အခါကျတော့80ရာခိုင်နှုန်းနီးပါးလောက်ထိရှိတယ်လို့ဆိုပြီးတော့ပြောတဲ့အခါရှိတယ်ပေါ့လေ။ဆိုတော့ခံမှန်းကြီးအားဖြင့်တော့50နဲ့80ကြားထဲမှာပေါ့နော် protection ရှိတယ်ပြောပြောဒါပေမဲ့လည်းဒီနေ့ဒီချိန်ထိဒီ protection ရှိတာဒီသူကဒီ kill virus ဆိုတဲ့ဖြစ်တဲ့အတွက်ကြောင့်ယူထားတဲ့ sample ကခုနကျွန်တော်ပြောသလိုပဲတရုတ်ပြည်ရဲ့အင်္ဂလန်ရဲ့ European country နှစ်ခုပါတယ်အဲ့ဒီနိုင်ငံ virus ကိုယူထား ခု လက်ရှိ ကမ္ဘာ ပေါ်မှာ ချိန်ဆောင်နေတဲ့ ကျွန်တော်တို့ ပြောနေတဲ့ အိန္ဒိယ မှာ ဖြစ်နေတဲ့ virus တို့ down Africa လာတဲ့ virus တို့ နောက်တစ်ခု England မှာ ဒုတိယ တစ်ကြိမ် case အများကြီး ဖြစ်လာတဲ့ အကြောင်း British mutant ပေါ့နော် ဒီ မျိုးပွဲ တွေကို ဘယ်လောက်ကြီး ထိ ကာကွယ် နိုင်မလဲ ဆိုတာက တော့ ဘယ်သူ မှ မသိ သေးပါဘူး Brooklyn မျိုးပွဲ နဲ့ down Africa မျိုးပွဲက Pfizer နဲ့ Moderna okay တယ် AstraZeneca က တေချာတယ်လို့ရှိတာ down Africa မျိုးပွဲကို မခံနိုင်ဘူး 70% လောက်ပဲ efficacy
ဖြစ်တယ်ဟုတ်ကဲ့ဆရာအဲ့ဒီတော့အခုဒီတရုတ်ကာကွယ်ဆေးထိုးမှာအတွက်နောက်ဆုံးကြည့်သူတွေကိုဘယ်လိုအကြံပြုချင်လဲ
AstraZeneca မရခဲ့လို့ရှိရင်တော့ Russia ရဲ့ vaccine နဲ့စာလို့ရှိရင်တော့ safe ဖြစ်ပါတယ် prepare လုပ်လို့ရတဲ့အပိုင်းတွေကတော့ကိုယ့်ဟာကိုယ် temperature ချိန်တာတော့ပါလို့တော့လုပ်တင်တာပေါ့လေဒါပေမဲ့လည်း vaccine ကြောင့်ဖြစ်လာမယ်ဆိုကြအများနဲ့ပါလို့လဲပါလို့လဲဆို virus ကိုတတ်ထားပြီးသားဖြစ်တဲ့အတွက်ကြောင့် ကိုလက္ခဏာတခုခုဖြစ်လာတယ်ဆိုလို့ရှိရင်သိသွားတဲ့လူတွေကိုတိုင်မှာဗက်ဆင်းကြောင့်ဖြစ်လာမယ်ဆိုကြတော့ဗက်ဆင်းမဆိုဖြားခြင်းနာခြင်းကိုယ်လက်တွေကိုက်ခဲခြင်းမအီမတာဖြစ်ခြင်းဒါမျိုးလေးတွေကတော့ရှိပါတယ်ဒါပေမဲ့မပြောပါတော့တဲ့ side effect တွေကိုကျွန်တော်ပြောကြည့်ပါတယ်ဟိုအကောင်းဆုံးအကြံဉာဏ်ပေးခြင်းတဲ့တစ်ချက်ကတော့ဗမာနိုင်ငံနေသားမှာရှိတဲ့အများစုသောလူတို့ဒီဟိုအရင်တုန်းကလည်းတီးခဲ့တဲ့ကိုယ့်ဟာကိုယ်ကာကွယ်ခြင်းဒီ
အားလုံးထက်စာလို့ရှိရင်တော်တော်ကြီးအရေးကြီးတဲ့အကြောင်းကားတော့ပါပါတယ်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ပတ်စင်ကြမ်းမာကြီးကနာကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ပတ်စင်တိုင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပြီးသွားပါပါဒီအစီအစဉ်ကိုတော့ထိုင်းချေတိုင်းတိုင်းသတင်းတော်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းစစ်ကောင်စီတပ်ရဲ့စီတင်ကားတချို့ကိုကချင်လူလတ်ရေးတပ်မတော်ခရိုင်ကပြစ်ခတ်ဖောက်ခွဲခဲ့ပါတယ်နိုင်ငံရေးပါတီတွေနဲ့တွဲဆုံဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းဖိတ်ကြားချက်အပေါ်ရှမ်းတိုင်းနာများဒီမိုကရေစီအဖွဲ့ချုပ်ကနေတက်ရောက်မှာမဟုတ်ဘူးဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းဖြစ်ပွားနေ nang hong ba shin, tarin nui go nang gong e ne du tin sap pe toa ma ba. Shambi ne miyao paing ku khai miu ne duin ana tin sik gong si ta ye si tin ka tachu gu gichin lu la yi tamaro KIE ga lam ma pika pao kwe kere lu gichin lu la yi apwe KIE gade ne jan jaye ta wong khan bo mu jin no bu ga ati piu piyo ba re. Mila sakonia ni nyani bai ne mila sashaya ni mene pai ma mu se ku khai ni lam ma ji bo ga niya na niya ma pika ke chim chate lu bo mu jin no bu ga piyo ba re KIE ga toa yao pika kere si tin ka တချို့မှာစီမပါတဲ့ကားတွေရှိတယ်လို့စီတင်ထားတဲ့ကားတွေလည်းပါဝင်နေတဲ့အတွက်စီကားမီးလောင်သွားတယ်လို့ဆိုပါတယ်။ရှမ်ပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်တမိုင်ကျော်အကွာခန့်ကနံပါတ်7ကျေးရွာအနီးမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးမေလ20ရက်နေ့အထိနယ်မြေအတွင်းနှစ်ဖက်လက်နက်ကင်တပ်တွေရှိနေသေးတဲ့အတွက်အနီးနားကဒေသခံရွာသားတွေစိုးရိမ်နေကြတယ်လို့ကုတ်ခိုင်ဒေသခံတွေကပြောပါတယ်။
မေလ20ရက်နေ့မှာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေကိုဖိတ်ကြားထားပေမဲ့ရှမ်းတိုင်းဒေသများတည်မှုစုစည်းဖွဲ့ချုပ် SNSD နေနဲ့ကတော့မိမိတို့ရဲ့ပါတီမူဝါဒနိုင်ငံရေးကြီးမှန်းချက်တွေဟာလက်ရှိစစ်ကောင်စီလုပ်နေတဲ့လှုပ်ရက်နဲ့တဟဆာသမဖြစ်လမ်းကြောင်းမတူလို့ငင်းဆန်ရတာဖြစ်ကြောင်းပါတီပြောခွေရဆိုင်းလိပ်ကပြောပါတယ်။
Rokhain Pinemya Umyo Nema Anatain Sittaka Mela Sakoya Ne Nasayani Siwe Ma Tayako NDA Bawe Pali Jiri Toro Myanmya Gu Phaichara Jaw Mela Sakoya Ne Nasayani Ma
เนื้ออู่เฉินใส่อำมาตย์ต้องเสด็จเย่แต่ยิงอันนี้กังผิวตังกวิ้งโก้เข้มแข็งและแน่สันตับจะทำให้สิ่งทัดติ้งไหลปีจับไปเลยอคุโลสิ่งโก้อาณาบังรีพักกับป้าจังยุติเอ็ดทัดติ้งไหลเดชโรกุโรเช่นเช่นเล่นเล่นมาตียาบุลูอามีมาพอลูดูปีปิงกงเจียวตาเดอุกะเปียวไปเลยเข้มแข็งและด้วยสันตับจะขับผู้สิ่งสิ่งชีเดอเดรเนื้ออู่มีโอเนก้าอยู่อาฮังโตมังดากงเซนโอโตเซโอชี ปีเป็นกงเจียวรีบเอาไว้เนื่องอุ้มโยบอกกับเล่ากับเสียก็เกิดลูเรือกูเมื่อสักก้อยเนี่ยนั่นเสียนี่ด้วยมาคำพูดต่างกันนี่กูพัฒน์ตัวละเช่นมาพิวโพเนื่องในสิ่งมาเอาช่วยกังสีกับเจียวยากว่าเอาช่วยมูเรือกูมาจากเต็มีกับจังจ้าท่าเขตด้านนั่นนี่บ้าใต้ป่วยเรียดตันนี่เด็กรักขันจีเนี่ยมาสุดท้ายก็ดีลล์นั่นด้วยสันตับจิกัดเด็ดด้วยรักขันตัดต่อเอเอเนี่ยใต้ป่วยเรียดเพียงเพื่อนลามาโก้เด็กรักขันนี่ก็สู้ยิงนี่จ้าวเลย
มุ่งเน้นด้วยมอลเมียมิวปาวเวนเนมิวรู้ชัวร์มาคุยยาปายปากเวมูดสุดท้ายพี่ปัวเกวียันเสด็จด้วยกันมิวก่อนเนี่ยนั่นเนี่ยมิวเวนฟันเนี่ยอะไรมาลงชงยี่สิบสี่มูดปูมูตินจัลลาร์เรลูที่รักขันด้วยกันพี่ปัวเร่มอลเมียมิวมามีลาสักคนเนี่ยนี่ยาไปงาปากเวมูเล็กเกี่ยพี่ปัวเกล้ากันนั่นล่ะก็คงอุ้ยชนะยงเชยพูดแล้วที่กันมิวปาดีขยันยงเวนบอกไปเนี่ยเอาจริงยากเวมิวเนี่ยจะมายิ้มมุยงชันซิยูไปมาปากเวมูพี่ปัวเกล้าลู ญาติกองยังงะมอราวดีปัญชันชันซิยูบีมาแล้วลูกตามมันจะลูกท่านมาปากเวเขวาร์เลยท่านเบียร์มีลาสชาวเนียบไว้มาเลยซีจูกันยันนายูนี่ปากเวตันเนี่ยใจอาบีแม่ไปดูเลขชั่วสุดละแต่สัญญาการนี้ถึงทุบยันเชื่อมชีดีบ่าวู
KNU กยังมีด้านสิ่งที่ชาวเน็ตเนี่ยมีมาสักกังสีตะกาเกี่ยวกับเสื้อมือเรื่องสั่งนี้ได้เกี่ยวกับลงว่าเล่ามาขนาดบุลูKNUยังเล็บเป็นขยายตามหาตัวงาตบอท้าเจียนจะทุบยันไล่ไปเลยสิ่งปฏิบัติการมาชีดเอาไว้ตีนยิงเอชามูชินี่เรียนมาสักกังสีตะปะกาลามาบอกเกี่ยวกับเสื้อมือเรื่องนี้ดู KNUเอาเฉยเรื่องงานวิกฤตเลยวันนี้เราเช่าได้รีลูทุเรกูเชิงชาวเนเธอร์แลนด์เรื่องนี้ได้เจ้าลงว่าเรามาขันในเจ้ามีลักษณะนี้ยันนี้ยศเวนทุกอย่างเข้าได้ว่าKNUเจ้าจีมิวเนฮะKNUบะฮูเนขยายด้วยในไงยุสามูเอามาตัวนี้รับเจ้าลูเอาเฉยเนมีด้วยมาบะฮูเนขยายแล้วยมุดันสลัดตัวมาเจ้าลูทุกอย่างท้าวได้ ขุดเด่นว่าเรื่องสลับเด็นสับปีตัวมาบ้าฉันพี่เนี่ยเหนียวไปน้ำจืดมิวเนี่ยจะมาเช็ดปลาในเด็กจะอันตรายปีตัวเรียนนี่เองจะอาจจะสักคนเราไม่ชอบขยามูปีตัวเรียนจะไม่พันสิขณะยามูเรื่องจะอันนั้นเงี้ยใจเป็นงานเก่าสิทีปีซีซีเนี่ยจะให้ยับพอสิรู้กันกันกว่าช่องทางไรจะไปอามีเยสุสิเชโกนั่งกูเองอันนี้เด็นสับปีชาไปเลย
นั่นหมายถึงยูเนี่ยเป็นจีวาที่ชอบการพิจารณาสิบเอ็ดตัวอย่างในเอ็นโก้อาซีเอสก็มีชื่อพิเศษแค่เดียวจีวาการีโก้พันสิ่งของสองตัวการีโก้จุลนิจาวที่เจ้าหน้าที่ก็มีอันสูงยอดผู้เนี่ยที่นั่งซื้อเนื้อพิเศษผู้รู้อะไรลูกตั้งหนึ่งอันยี่ตามเป็นงานคอมดี้ทีบีซีซีก็เปลี่ยนสูงเวชีรูดูกับเปลี่ยนวันเลย
ตรงนั้นเนี่ยเชื่อเนี่ยนี่พี่เราจะต้องดีรับเพราะว่าปฏิวัติเนาะเชื่อเรื่องมีทางออกไปดีจากจะเราไม่มองทุกอย่างแล้วไอ้เรื่องมาลูกเป็นชาวบ้านไปเชื่อเลยส่วนหนึ่งดูว่าพันธุ์ที่ขอสอบตัวเลขที่ใช่หรือไม่แล้วก็ย้อนมาไอ้เสด็จก็เลยไปใช่หรือไม่แล้วก็ในมีชุดเลขที่ใช่หรือไม่ดีก็อะไรจะเราก็มีมองทุกอย่างตรงนั้นเลยตรงนี้ในบทสุดเลยตรงนั้นเราเอ็ดดูปุ่มยาดูในบทด้วยไหมตรงนั้นมาขนาดสิเลยว่ายี่ปีนี้จะก็ตรง
จะในช่วงนี้เนี่ยรู้จะขยายนี่แล้วก็รู้ยิ่งกูนี่เนี่ยก็ได้ก็จะรู้คนเล็กๆที่เอสวันอยู่กับพี่ยิ่งสุขวิชิตดูกันเลยแล้วตอนนี้ใช่ก็น่าจะเป็นเราแก่เราเรียกมาตามในหัวตามคันหัวสูงชีพผู้ทักทายได้ที่รู้สิ่งดีมีอยู่ในวิธีมาช่วยในเด็กกันละนะแต่ไม่รู้เลยเนี่ยตั้งแต่จะมาที่บริษัทที่ดามาทำเนี่ยจะมาดูดีตั้งแต่ที่จะมา
มีที่มาได้ชิดเด็ดดูคุณชุดความมุ่งชีวิตสุดเดียร์ฮะเดี๋ยวจะมาดูเรื่องนี้ได้ที่ที่มานั่นหมายถึงยังไงด้วยงั้นมีหลังตัวเองด้วยเนี่ยอยู่ร้านดีพันสิขยามหูมาอาซีเอสเอสเลชชุดเดลูที่รักคันเนี่ยตั้งยาเฟ่พ่อสีดีกับพี่สุทับเอเมอาซีเอสเอสก็รอตุลุมหกบุลูอาซีเอสเอสเอสสีไปทางฟรีเทนเวสัยเนี่ยลุงมุกุยะสามีนามาทุกอย่างยิ่งสุทับอะไร ปีกเรามาลากันในเมลาที่นำรูมิวเลเรงะมันลีมันซามันจัดยิวปันลงสาเรจิวามิชูขันยาบีเอ็นชีตยาตัสคุณเอ๋ยลองจวนเขวาเลยยูเอชชีชีเนลูเนเอ็นกูมิชูเพื่อสีเนลูยาดูกูอาซีเอสเอสเอสเอ็นเนเนเชชินยาตาบูมิชูจะตายในตาพ่อดูกูมีอันสูงพอสบีเอปีเปย์ยิวบู
ဖမ်းဆီးခံထားရတဲ့ရွာသား၅ဦးကိုချက်ချင်းလှုပ်ပွေးဖို့နဲ့အမှန်တရားနဲ့တရားမျှတမှုအတွက်တိုက်ပွဲဝင်နေတဲ့ရှမ်းတိုင်းဒေသလူထုအခြေပြုအဖွဲ့တွေနိုင်ငံရေးပါတီတွေကလည်းဝိုင်းဝန်းကူညီဖြည့်ရှင်းပေးဖို့တန်ရက်ဖွဲ့ဖွဲ့စည်းတွေကတောင်းဆိုထားပါတယ်
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲခရိုင်အတွင်းမှာ2021ခုနှစ်နိစံပိုင်း9လတာကာလအတွင်းဖြစ်ပွားခဲ့တဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ရွာသားတွေထောင်ထဲချီပြီးတော့နေရက်ကိုမပြတ်နိုင်ကြသေးသလိုလက်ရစိုက်ခင်းအတွက်ရွာပြန်ရင်မိုင်းနှင်းမိလို့တေးကြေးတန်ရရတဲ့သူတွေလည်းအများပြားရှိနေပါတယ်စစ်ရှောင်တွေရဲ့လက်ရှိအခြေအနေတွေကိုနမ်ဟောမ်ကနေစူးစီးတင်ဆက်ပေးထားပါတယ်
မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင် TNLE SSPP နဲ့ RCSS တို့ကြားတိုက်ပွဲကြောင့်ကြောက်မဲခရိုင်အတွင်းနမ့်တူကြောက်မဲတီဘောမြို့နယ်ထဲကစစ်ဘေးရှောင်လူထုစုစုပေါင်း 3,000 ကျော်ဟာကနေ့တိုင်း 3 လကျော်ကြာပြီးဖြစ်ပေမဲ့နေရမပြန်နိုင်ကြသေးပါဘူးစစ်ရှောင်လူထုအများဆုံးကတော့နမ့်တူမြို့နယ်ပန်လုံအုပ်စုထဲကပန်လုံရွာသားတွေနဲ့မန်လီအုပ်စုထဲကမန်လီရွာသားတွေဖြစ်ကြပါတယ်နမ့်တူမြို့နယ်မုံမှုအုပ်စုမန်ဆမ်ရွာကိုရောက်ရှိနေတဲ့ပန်လုံရွာသူစစ်ရှောင်ยิงคำลีกะชั้นบาดาสกาเนอะคุลูပြောပါတယ်
ဒီလိုနဲ့ပုံမျိုးလဲမထူခေါကပူပူနာပူခေါ
ကျမတို့ပန်းလုံရွာကဆိုရင်တရားလုံးမန်းဆန်ကိုရောက်နေတာပါဒီတစ်ခေါက်ရောပြန်ရတာနှစ်လလောက်ရှိတော့မယ်အရင်တော့ကတော့တိုက်ပွဲဖြစ်ရင်ထွက်ပြေးလာတယ်ပြစ်ခတ်တန်ရင်းရင်တော့ပြန်သွားကြတာရှိပြီမယ်ခုကရွာဘက်မှာသူတို့အရန်တင်းမှနေကြလို့ပြန်ရဲကြတာလားတဖက်ကလည်းပြန်ရင်မိုင်းနေမိတာရှိတယ်နိအရင်ဘက်ကပဲရွာပြန်စိုက်ခင်းဝင်မဲ့စစ်ဆောင်နှစ်ယောက်မိုင်းနေမိလို့လာရှိုးစီယုံကိုပို့လိုက်ရတယ်အမျိုးသားတယောက်နဲ့အမျိုးသမီးတယောက်ပါတယောက်ကတော့ခြေထောက်နှစ်ဖက်လုံးပြတ်သွားတယ်အဲ့ဒါလေ၃လရက်နေမှအနာတွေတော့ထွက်မှဆီးလာထည့်ပေးတယ
်2021ခုနှစ်အတွင်းနမ့်တူမြို့နယ်ထဲမှာစစ်ဆောင်ရင်မိုင်းနေမိလို့လက်နက်ကြီးကြီးကြပြီးထိမိဒဏ်ရာရရှိသူ၁၀ဦးထက်မနည်းနဲ့တည်ဆုံးသူ၅ဦးထက်မနည်းရှိပြီဖြစ်ကြောင်းစစ်ဆောင်ကူညီပေးနေတဲ့အဖွဲ့ကပြောပါတယ်ဒီမိုင်းတွေဟာဘယ်အဖွဲ့ကထောင်ထားတဲ့မိုင်းတွေမှမသိဘူးလို့ပန်လုံကစစ်ဘေးရှောင်ဆိုင်အိုင်လာကရှမ်းစကားနဲ့အခုလိုပြောပါတယ်
ဟုတ်ကဲ့ကဲဖက်တိုင်းကကော့လေပဲကဖုန်း
မိုင်းတွေကအများကြီးပဲဒီမှာလာလှုပ်ရှားတဲ့အဖွဲ့တွေကတအားများတော့ဘယ်အဖွဲ့ကထောင်လာတဲ့မိုင်းမှမသိပါဘူးရွာနဲ့ဝေးတဲ့တောထဲမှာတွားထောင်ရင်တော့ကောင်းတော့ပေါ့သူတို့အချင်းချင်းထောင်ချင်တဲ့မိုင်းကိုရွာသားတွေပြန်နေမိနေတာပေါ့ဗျာ
ကြောက်မဲခရိုင်ထဲမှာလဲတိုင်းသားလက်နက်ကန်ချင်းချင်းကြားတိုက်ပွဲတွေကြောင့်စစ်ဘေးရှောင်လူထုဟာစစ်ဘေးရှောင်နေရပြီးမိုင်းနှမိသူတွေရှိနေတယ်လို့လေယာခြံဆင်းတဲ့ရွာသားတွေလည်းဓာတ်ထိုးတက်မှုတွေဆက်တိုက်ရှိနေပါတယ်တိုက်ပွဲကြောင့်လက်ရှိနမ့်တူမြို့နယ်အတွင်းမှာစစ်ဘေးရှောင်တထောင်ကျော်နဲ့တီဘောမြို့နယ်အတွင်းမှာစစ်ဘေးရှောင်တထောင်ကျော်ရှိနေပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ချင်းမင်းမြောက်ပိုင်းကုတ်ခိုင်မြို့အတွင်းစစ်ကောင်စီတပ်ရဲ့စီတင်ကားတချို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကပြစ်ခတ်ဖောက်ခွဲခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါရယ်။မေလ23ရက်နေ့မှာနိုင်ငံရေးပါတီတွေတွေ့ဆုံဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေကိုဖိတ်ကြားထားပေမဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့တက်ရောက်မှာမဟုတ်ဘူးလို့ပါတီပြောခွင့်ရဆိုင်လက်ကပြောပါတယ်
။တရက်စီတွေအခုနားဆင်ခဲ့ကြတာကတော့ပြည်ထိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
တော်ရရှင်ဒီအခုနားဆင်ကြရတာကတော့ပတ်စင်တိုင်းသတင်းတော်အစီအစဉ်ဖြစ်ပါတယ်အခုတော့နောက်ဆုံးရသတင်းကြေညာကိုတလက်ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာဖိနေတိခမှုတွေရှိနေတဲ့ဂျာကပဲဆေအာနာရှင်ဆန့်ကျင်တဲ့ဆန္ဒပြမှုတွေဒီနေ့မှလည်းမြို့တော်မြို့များမှာဆက်ပြီးတော့ရှိနေပါတယ်တချို့မြို့နယ်တွေမှာအရင်နေ့တွေကသပိတ်စစ်ကြောင်းတွေကပို့ပြီးတော့များလာခဲ့ပါတယ်ရန်ကုန်ကမာရွတ်မြို့နယ်ကပျောက်ကြားသပိတ်မှာတော့လူငယ်တွေရာနဲ့ချီပြီးတော့ပြန်လည်ပါဝင်ခဲ့ကြပါတယ်။ဒါ့အပြင်တောင်တကုန်နဲ့တင်ကန်းကျွန်းမြို့နယ်တွေမှာလည်းပျောက်ကြားသပိတ်တွေဆက်ပြီးတော့လုခဲ့ကြပါတယ်။နေ့စဉ်ဆန္ဒပြနေတဲ့မန္တလေးမြို့မှာလည်းတပေါင်းစုစစ်ကြောင်း35သပိတ်စစ်ကြောင်းတွေအပြင်ဆန္ဒပြသပိတ်စစ်ကြောင်းတွေအရင်နေ့ကထပ်ပို့ပြီးတော့များလာခဲ့ပါတယ်။ဒါ့အပြင်တနင်္လာရီတိုင်းတဝဲလောင်းလုံဖားကတ်မုံရွာဒီပခုတ်ကူမိုးကောင်းမြန်ရင်းမပင်ပကန်းညောင်ဦးတစဲဘူးလင်မူဆယ်ဆတဲ့မြို့တွေမှာလည်းဆန္ဒပြတာတွေရှိခဲ့ပါတယ်။တရုတ်ဆိုရပိုင်ပက်ထရိုချိုင်းနာအင်တာနက်ရှင်နယ်ကုမ္ပဏီစင်ကာပူဌာနခွဲကနေမြန်မာစစ်တပ်ကိုလင်းစီ3လင်းသုံးစီတွေဧပြီလအတွင်းမှာရောင်းချခဲ့ရဆိုတာမြန်မာစစ်တပ်ရဲ့တွင်းကုန်စီးရဲမှာတွေ့ရှိရကြောင်းရိုက်တာသတင်းဌာန တည်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလကစလို့နိုင်ငံတကာနဲ့ကုန်သွယ်ရေးကဏ္ဍဟာတည်ယူစွာကြာဆင်းခဲ့ကြောင်းကနဦးထွက်လာတဲ့အစီရင်ခံစာမှာတွေ့ရှိရကြောင်းဂျပန်ခြေစိုက်နီကေးသတင်းကဖော်ပြလိုက်ပါတယ်ခင်ဗျာ။ဒီနေ့အတွက်သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီညအစီအစဉ်ထုတ်လို့ရေးမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Nelson Lopez ဖြစ်ပါတယ်။ဒီအမေရိကန်တန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32နဲ့58တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပThis program has